Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဩဂုတ်လ18ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ31 32နဲ့58တို့ကနေထပ်ရိုက်နားဆင်နိုင်ပါပြီရှင်။ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုတော့ရုပ်သံကားပါဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့ VOA ရဲ့ website နဲ့ Facebook စာမျက်နှာကနေတော်ရရှင်တွေစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံတကာလေဆိပ်မှာမနေ့ကအခြေအနေတွေရိုးရိုးတဲတဲဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့တော့ကယ်ဆယ်ရေးလေယာဉ်တွေပြန်ထွက်နေပါပြီ။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာနိုင်ငံအခြေအနေဆိုင်ရာတကပိစည်းဝေးတစ်ခုဒီကနေ့လို့ဖို့ရှိပါတယ်။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းကိုဗစ်ရောဂါကြောင့်သေဆုံးသူ188ယောက်ရှိခဲ့ပါတယ်။အခုလိုနိုင်ငံတကာမြန်မာနဲ့ဒေသအတွင်းသတင်းတွေကိုမကင်ပြူတွေနဲ့ကျွန်တော်ကြော်သိပြောပြပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူအင်္ဂါညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ့်သတင်းပေးပို့ချက်တွေထဲမှာတော့မြန်မာနိုင်ငံထဲမှာရန်ကုန်နဲ့ပြည်နယ်တိုင်းတချို့မှာစစ်တပ်သတင်းပေးဆိုပြီးဆွဆွဲခံရသူတချို့အကြမ်းဖက်ပြီးတော့တပ်ဖြတ်ခံရတာတွေရှိနေပါတယ်။ဒီပေါ်မှာနိုင်ငံရေးအကဲခတ်တွေရဲ့အမြင်ဘယ်လိုရှိပါလဲ။
စစ်ကောင်စီတပ်ဖွဲ့လုံရင်တပ်ဖွဲ့တွေကလူလူစီစီမှာတက်ကြွတဲ့လှူရှားသူတွေရဲ့အိမ်တွေကိုတက်စီနေတာဖမ်းစီနေတာတကယ်တော့ဒါတွေကလုံရင်တပ်ဖွဲ့တွေက
နိုင်ငံရေးလေးလာတုံးသက်သူဦးတန်းစိုးနိုင်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာတော့ရှမ်းနယ်တအောင်းပလောင်အဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်တဲ့အတွက်စစ်ပြေးဒုက္ခသည်တွေတိမ်းရှောင်နေရပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မဲလာဦးဒီဒုက္ခသည်စခန်းထဲမှာတော့ပထမဆုံးကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ပွားနေပါတယ်။ဒီလိုသတင်းပေးပို့ချက်တွေနဲ့အတူအာဖဂန်နစ္စတန်နိုင်ငံရဲ့အရေးအမေရိကန်သမ္မတရဲ့တုံ့ပြန်ပြောဆိုချက်သတင်းဆောင်မကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမေရိကန်နိုင်ငံရေးနဲ့အင်္ဂါညသက္ကဝိုင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုကျော်သိန်းနဲ့အမတ်ခင်ဖြူထွေးတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်နိုင်ငံကလေဆိပ်ကနေတန်တမန်တွေနဲ့အရက်သားတွေအတွက်ကယ်ဆယ်ရေးလေယာဉ်တွေဒီကနေ့ပြန်ထွက်ပါပြီ။မနေ့ကလေယာဉ်ပြေးလည်တဲ့ကိုထောင်ထဲချီတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်ပေါ်တက်ဖို့ကြိုးစားခဲ့တာကြောင့်ဝယုံသုံးကားအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။နေတူမာမေးဖွဲ့ရဲ့အာဖဂန်နစ္စတန်နိုင်ငံဆိုင်ရာအကြီးအကဲအသက်ကိုယ်စားလှယ်စတဖာနိုပွန်တီကွန်ဗိုကအာဖဂန်လေဆိပ်လေရင်ပြေးပေါ်လေရင်ပြေးလမ်းပေါ်မှာအမေရိကန်လေတပ်လေယာဉ်အများပြားရှိနေတဲ့တပ်ပုံတပုံကို Twitter မှာတင်ထားပြီးအတက်အစင်းလုံနေတဲ့လေယာဉ်တွေကိုသူတွေ့ရတယ်လို့ရေးထားပါတယ်။အာဖဂန်နစ္စတန်ကပြင်သစ်နိုင်ငံသားတွေကိုတယ်လာတဲ့လေယာဉ်ကတော့အာရဗ်စော်ဘောမြပြည်တော်စု UAE ကိုမနေ့ညကရောက်တဲ့အကြောင်းပြင်သစ်ကာဝေးဝန်ကြီး Florence Parly ကပြောပါတယ်။နောက်ထပ်ကယ်ဆယ်ရေးယာဉ်တွေထပ်ပြီးလွှတ်ထားတယ်လို့လည်းပြောပါတယ်။အိန္ဒိယနိုင်ငံကလည်းတန်တမန်တွေနဲ့လူညွန့်ရေးတပ်ဖွဲ့ဝင်တွေအပါအဝင်ခဘူးမျိုးတော်ကအိန္ဒိယတန်ယုံဝင်တဲ့140ကိုအထူးလေယာဉ်နဲ့ပြန်ခေါ်ပါတယ်။မနေ့ကဝယုံသုံးကားအခြေအနေတွေကြောင့်လူညွန့်ရေးကိုချင်းချောက်လာတဲ့အတွက်ဆိုပြီးအ ਨੇ ဆုံးလူနှစ်ယောက်ကိုအမေရိကန်တပ်ဖွဲ့ဝင်တွေလက်ချက်နဲ့လေဆိပ်မှတည်ဆုံသွားတဲ့အကြောင်းဗန်ဒဂွန်စစ်တမ်းသားချုပ်ပြောခွင့်ရကမနေ့ကအတည်ပြုပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုတာလီဘန်တွေဝင်ရောက်ထိန်းချုပ်လာခဲ့ပြီးတဲ့နောက်အမေရိကန်သတင်းအေဂျင်စီတွေနဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေမှာအလုပ်လုပ်ကင်ခဲ့ကြတဲ့ထောင်နဲ့ချီတဲ့အာဖဂန်ပြည်သူတွေကိုအမေရိကန်ပြည်ဝင်ခွင့်အထူးဗီဇာနဲ့ရောဒုက္ခသည်အစီအစဉ်နဲ့ပါခေါ်ယူတာတွေတွန်းမြစ်လှုပ်ဆောင်နေတယ်လို့ကဘူးနိုင်ငံကလေဆိပ်ကနေအမေရိကန်ပြည်ထောင်စုရဲ့တာဝန်ရေးလုပ်ငန်းတွေကိုဆက်လက်လုပ်ကင်နေပါတယ်လို့အမေရိကန်အစိုးရကပြောပါတယ်လုံခြုံရေးအခြေအနေစိုးရင်စရာဖြစ်လာတဲ့အတွက်အာဖဂန်မှာတာဝန်ထမ်းနေကြတဲ့အမေရိကန်အရက်သားဝင်တဲ့အရေးအတွက်ကိုရှော့ချပြီးပြန်လည်ခေါ်ယူတာတွေလုပ်နေပေမဲ့ဒါဟာအာဖဂန်ကိုအပြေးတိုင်ဆွတ်လွတ်တာမဟုတ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရ Net Price ကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါရ
ယ် Abandonment. This is not an evacuation. This is not the wholesale withdrawal. What this is.
ဒါဟာလုံးဝစွန့်ပစ်ထွက်ခွာတာမဟုတ်ပါဘူး။အလုံးစုံပြန်ရုပ်အရတားဝန်ထမ်းဦးရေလျှော့ချတာတာဖြစ်ပါတယ်သူတို့ဟာအမေရိကန်ပြည်ထောင်စုအတွင်းမှာပဲဖြစ်ဖြစ်တခြားဒေသတွေနိုင်ငံတွေမှာပဲဖြစ်ဖြစ်အရေးကြီးတဲ့တာဝန်တွေကိုထမ်းဆောင်နိုင်ကြတဲ့သူတွေဖြစ်ပြီးအဲ့ဒီလိုအရတားဝန်ထမ်းအရေးအတွက်ကိုပဲအာဖဂန်မှာလျှော့ချတာတာဖြစ်ပါတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါအမေရိကန်နိုင်ငံသားတွေအနေနဲ့တတ်မှတ်ထားတဲ့ခိုးလုံရနေရာတွေမှာပဲနေထိုင်ကြပြီးကဘူးလေဆိပ်ကိုသွားတာမျိုးလည်းမလုပ်ကြဘူးနိုင်ငံခြားရေးဌာနကသတိပေးထားပါတယ်တနင်္ဂနွေနေ့ညကလေးကတန်ယုံဝန်ထမ်းတွေကိုအမေရိကန်စစ်တပ်လုံခြုံရေးတာဝန်ယူထားတဲ့ကဘူးမျိုးတော်ဟာမစ်ခါဆိုင်နိုင်ငံတကာလေဆိပ်မှာပြောင်းရွှေ့ကယ်ဆယ်ထားတဲ့အကြောင်းလဲ Net Price ကပြောပါရရှင်
ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကပိအစည်းအဝေးတစ်ခုဒီကနေ့လုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသစန်တော်ဂျီမနေ့10နိုင်မှလုံမဲ့လူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီအစည်းအဝေးအစီအစဉ်ကိုထုတ်ပြန်တဲ့ကုလသမဂ္ဂရဲ့အင်တာနက်ဆာမျက်နှာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာကြောင့်ရာတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဖြစ်လက်ရှိအချိန်ထိတာဝန်ထမ်းဆဲဖြစ်တဲ့ဦးကျော်မိုးထွန်းတော့တယောက်ပဲရှိပါတယ်။ကြာကာလမျိုးသားညီရေးဆိုရ NUG ရဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကတော့စကိုင်းတိုင်းကနေဒေသမှာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေအကြောင်းအထူးအစီရင်ခံစာကိုဒီကနေ့အစည်းအဝေးအမိတင်ပြနိုင်ခဲ့တယ်လို့သူ့ရဲ့ Facebook မှာရေးထားပါတယ်။ဇူလိုင်လ30ရက်နေ့တုန်းကတော့ကုလသမဂ္ဂဆိုင်ရာပြည်ထောင်စုတမန်ကြီး Barbara Woodward ကကမ္ဘာကထပြုစီစဉ်ပြီးလူမျိုးရေးကောင်စီမှမြန်မာအရေးအလို့သဘောဆွေးနွေးပွဲလုပ်ခဲ့ပါသေးတယ်။မြန်မာနိုင်ငံမှာဖေဖော်လတရနေ့ဆရာနာသိမ်းပြီးချိန်ကတည်းကဆိုရင်မြန်မာအရေးနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှာလူသဘောနဲ့တကပိဆွေးနွေးပွဲတွေလုပ်လာနေတာပါ။ဒါပေမဲ့လည်းလူမျိုးရေးကောင်စီအဖွဲ့ဝင်အားလုံးသဘောတူတဲ့ဆုံးဖြတ်ချက်တခုထွက်လာတာမရှိသေးပဲလူမျိုးရေးကောင်စီအလှည့်ကျဥက္ကဋ္ဌရဲ့ထုတ်ပြန်ချက်တခုမတ်လ10ရက်နေ့ကထွက်ခဲ့တာပဲရှိပါသေးတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယူအမေရိကန်တန်ရဲ့အင်္ဂါနေ့ညမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဆက်အနာတင်ပြီးတော့6လကျော်ကြာလာပြီမဲ့လို့အာနာရှင်စန့်ကျင်ဆနပြပွဲတွေနေရာဒေသတချို့ပါဒီကနေ့ထိဆက်ရှိနေပြီးတော့စစ်ကောင်စီဘက်ကဖမ်းဆီးနှိမ်နှင်းတာတွေဆက်ရှိနေပါတယ်။ကချင်ပြည်နယ်ဖားကန်မြို့မှာဒီကနေ့ဆက်အနာရှင်စန့်ကျင်ဆနပြသူတွေယာနဲ့ချီစုဝေးခဲ့ကြပြီးစစ်ကောင်စီကဖွဲ့ထားတဲ့အိမ်ဆောင်အစိုးရကိုအလို့မရှိကြောင်းကြွေးကြော်ခဲ့ကြတယ်လို့ကချင်လူမျိုးရေးတပ်ဖွဲ့ KIA နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကိုထောက်ခံတဲ့အကြောင်းကြွေးကြော်ချီထက်ခဲ့ကြပါတယ်။ဖားကန်မှာဒီရက်ပိုင်းကိုဗစ်ကူးစက်မှုတွေအနည်းငယ်ပြန်ကျလာတဲ့အတွက်လည်းဒီကနေ့လူဝင်အားပိုများတဲ့မော်ပေါင်းစုံစုပေါင်းတပိတ်ကိုဆင်နွှဲကြတာလို့ဆနပြပွဲမှာပါဝင်သူတွေကပြောပါတယ်။စကိုင်းတိုင်းရင်းမာပင်ခရိုင်ဆလင်းကြီးမြို့မှာလည်းဒီနေ့အမျိုးသမီးတွေဦးဆောင်ပြီးတော့ဆရာနာရှင်စန့်ကျင်ရေးဆန္ဒပြကြပါတယ်။ဒီလိုဆန္ဒပြလှုပ်ရှားသူတွေကိုစစ်ကောင်စီတပ်ဖွဲ့တွေဘက်ကလည်းလိုက်လံဖမ်းဆီးနှိမ်နှင်းတာတွေဆက်ရှိနေပြီးမနေ့ကတော့မန္တလေးမြို့မှာဆန္ဒပြနေတဲ့မန္တလေးတပ်ကတူចောင်းသားများတပ်မကကចောင်းသူတို့ဦးနဲ့ចောင်းသားတို့ဦးဖမ်းဆီးခံရတဲ့အကြောင်းသတင်းတွေထွက်နေပြီး VOA ကတော့တိကျအတိမပြုနိုင်သေးပါဘူး။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးနောက်ပိုင်းဖမ်းဆီးထိန်းသိမ်းခံထားရတဲ့သူကတော့3,900ကျော်ရှိပြီး9,900ကျော်ကဆက်လက်ဖမ်းဆီးထိန်းသိမ်းခံထားရဆဲပဲဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ကပြောပါတယ်။စစ်ကောင်စီတပ်တွေရဲ့ပြစ်ခတ်နေနေမှုအတွင်းမှာတိတ်ဆုံးသူပေါင်းကတော့1,000နီးပါးရှိတယ်လို့လည်း AAPB ကထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ AAPB ရဲ့စီးရင်တွေကအချက်အကားဖော်ပြနေတာလို့တုံ့ပြန်ထားပါတယ်ရှင်
။မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရဲ့အတွင်းကိုဗစ်ရောဂါအတွက်ဓာတ်ခွဲနမူနာပေါင်း13,400ကျော်ကိုစစ်ဆေးခဲ့တာမှာရောဂါကူးစက်သူ3,306ယောက်တွေ့ခဲ့ပြီးသေဆုံးသူက188ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုထုတ်ပြန်တဲ့သေဆုံးသူက 3.8 ခန့်လုံးရှိပြီးဆေးရုံဆင်းသွားသူအရေအတွက်က3,992ယောက်ရှိတာကြောင့်89.59%ခန့်လုံးဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတက်ဖြည့်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်။ဒီနေ့ဒီဆိုရင်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 36,000 ကျော်သေဆုံးသူပေါင်း 13,600 ကျော်ဆေးရုံဆင်းသူစုစုပေါင်း 2,800 နီးပါးရှိပြီလို့ကျွမ်းမကြီးဌာနကထုတ်ပြန်ပါတယ်။ COVID တရားလိုင်းတွင်တရားဝင်ထုတ်ပြန်တဲ့ကူးစက်သေဆုံးသူအရေအတွက်ထက်အမှန်တကယ်အရေအတွက်ကပိုများမယ်လို့ကျွမ်းမကြီးပညာရှင်တွေနဲ့အကူအညီပေးတဲ့ Pride လူသားတွေကခန့်မှန်းပါတယ်။လူကြီး54တန်းကျော်ရှိတဲ့မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအရှေ့တောင်အရှေ့ဒေသမှာအင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်တတိယအများဆုံးဖြစ်ပါတယ်
။ COVID-19 ကာကွယ်ဆေးအပြည့်ထိုးပြီးသားအမေရိကန်နိုင်ငံသားတွေအားလုံးကိုနောက်ထပ်ဆေးတစ်လုံးချက်ပြီးတော့ထိုးကြဖို့သမ္မတဂျိုးဘိုင်ဒန်အဆိုရကတိုက်တွန်းတော့မယ်လို့အမေရိကန်သတင်းဌာနတွေကရေးသားထုတ်လွှင့်နေကြပါတယ်။လက်ရှိမှာကူးစက်မှုမြင့်မားနေတဲ့ Delta COVID Visa မျိုးကွဲကူးစက်မဲ့အန္တရာယ်ကနေပိုးပြီးတော့အကာအကွယ်ရစေဖို့နောက်ထပ်ကာကွယ်ဆေးတစ်လုံးထပ်ထိုးဖို့ရည်ရွယ်ထားတာပါ။အမေရိကန်နိုင်ငံသားတွေအနေနဲ့ပထမဆေးနှလုံးအပြည့်ထိုးပြီး၈လအကြာမှာဖြည့်ဆွတ်ထိုးစီလို့သိထားကြတဲ့နောက်ထပ်ဆေးတစ်လုံးကိုထိုးသင့်တဲ့အကြောင်းဖက်ဒရယ်ဆွေးနွေးကျန်းမာရေးတာဝန်ရှိသူတွေကဒီသတင်းပတ်ထဲမှာပဲကြေညာမယ်လို့ခန့်မှန်းထားပါတယ်။ အမေရိကန်နိုင်ငံသားအများစုဟာဆေးနှလုံးထိုးရတဲ့ Pfizer တမမဟုတ် Moderna COVID ကာကွယ်ဆေးတစ်ခုခုကိုထိုးထားကြပြီးတချို့ကတော့တစ်လုံးနဲ့ထိုးရတဲ့ Johnson & Johnson ကာကွယ်ဆေးကိုထိုးထားကြတာပါတတိယဆေးတစ်လုံးထပ်ထိုးဖို့ Pfizer ဆေးကုမ္ပဏီကတင်ပြတာကိုအစားအစာနဲ့ဆေးဝါးကုတ်ကဲရေးအဖွဲ့ FDA ကအတည်ပြုပြီးတဲ့နောက်စက်တင်ဘာလထဲမှာဖြည့်စွက်ထိုးဆေးကိုစပြီးတော့ထိုးပေးပွဲရှိပါတယ်။ဒီဖြည့်စွက်ထိုးဆေးကိုပထမဆုံးထိုးပေးမဲ့သူတွေကတော့ပထမကာကွယ်ဆေးနှလုံးကိုစထိုးပေးတော့ကလို့ပဲကျန်းမာရေးလုပ်သားတွေ၊တက်ကြီးရွယ်ဦးကေရီမှာနေထိုင်နေကြသူတွေနဲ့တခြားတက်ကြီးရွယ်ဦးတွေဖြစ်ပါတယ်ရှင်
။ဟောင်ကောင်မှာကိုဗစ်ကူးစက်မှုထင်ရှားဖို့အတွက်အမေရိကန်နဲ့တခြားနိုင်ငံပေါင်း15နိုင်ငံကခီးတော်ဝင်ရောက်တာကိုဒီသတင်းမဲ့တောက်ကြနေကစပြီးပိုတင်းချက်ဖို့ရှိပါတယ်။ဒီနိုင်ငံတွေကခီးသွားတွေအနေနဲ့21ရက်ကြာမဖြစ်မနေတိကျခွဲပြီးတော့ quarantine ဝင်ရမှာပါအစောပိုင်းတုန်းကတော့မလေးရှားထိုင်းပြင်သစ်နဲ့ Netherlands အပါအဝင်15နိုင်ငံကိုပဲရောဂါကူးစက်မှု Android အလယ်လက်အဆင့်ရှိတဲ့နိုင်ငံတွေဖြစ်သတ်မှတ်ပြီးအဲ့ဒီနိုင်ငံကခီးသွားတွေအနေနဲ့ကာကွယ်ဆေးအပြည့်ထိုးထားပြီးသားဖြစ်ဖို့လိုသလိုကူးစက်ခံထားရတာမရှိပါဘူးဆိုတဲ့စစ်စစ်ချက်လည်းပါရမှာဖြစ်ပြီး9ရက်ကြာတိကျခွဲ quarantine ဝင်ဖို့တတ်မှတ်ထားတာပါအခုတော့အမေရိကန်ကိုပါထပ်တိုးပြီး quarantine ကာလလည်း21ရက်တတ်မှတ်လိုက်တာပါဩစတြေးလျနိုင်ငံမှာလည်းဆစ်ဒနီမြို့အတွင်းနေစဉ်ကူးစက်တာတွေစိုးရိမ်စရာဆက်များနေဆဲဖြစ်ပြီးအဆိုးဆုံးအခြေအနေကြုံလာရနိုင်သေးတယ်လို့အဆိုအရခေါင်းဆောင်တွေကသတိပေးနေပါတယ်။ဆစ်ဒနီမြို့မှာဇွန်လ26ရက်နေ့ကစလို့ချမှတ်ထားတဲ့လော့ခ်ဒေါင်းအသွားလာကန့်သတ်မှုတွေဆက်ရှိနေဆဲဖြစ်ပြီးလူဦးရေ80ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးတော့မှပဲမြို့မှာလော့ခ်ဒေါင်းချထားတာကိုအဆိုအရကပြန်ရုပ်သိမ်းနေတာပါ။ကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုအနည်းဆုံးဖြစ်အောင်ထိန်းချုပ်နိုင်တဲ့နိုင်ငံတစ်ခုဖြစ်တဲ့နယူးဇီလန်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတအူးတွေ့ခဲ့ပြီးတဲ့နောက်3ရက်ကြာအသွားလာကန့်သတ်ထားပါတယ်ခင်ဗျာ
မြန်မာအင်ဒီချင်းထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါအရေးထိုင်းဆိုရရဲ့ကင်တွဲလှုပ်ဆောင်ပုံအပေါ်မကျေနပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ထိုင်းရဲတပ်ဖွဲ့တွေအကြားမှာရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်ဘန်ကောက်မြို့တော်မှာအခြေအနေတင်းမာနေပါတယ်တနင်္လာနေ့ကဆန္ဒပြသူတွေဘန်ကောက်မြို့တော်ကအစိုးရအဆောက်အုံတွေစီကိုဥတီချီတက်သွားနေကြတဲ့အချိန်မှာရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဖြုတ်ခွဲခဲ့ပါတယ်။ COVID-19 ရောဂါကာကွယ်ဆေးထိုးအစီအစဉ်ကိုဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာအစိုးရကင်တွဲပုံအပေါ်မှာမကျေနပ်ကြတဲ့ဆန္ဒပြသူတွေကဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တောင်းဆိုနေကြတာပါ။ထိုင်းနိုင်ငံမှာကာကွယ်ဆေးထိုးပြည်သူအရေးအတွက်တိတ်မများလာသေးပဲ COVID-19 ရောဂါကူးစက်နှုန်းကတော့ဒီလွန်ခဲ့တဲ့သတင်းပတ်ရက်အနေငယ်အတွင်းမှာကိုပဲပို့ပြီးတော့များလာနေပါတယ်ကူးစက်ခံထားတဲ့သူတွေထဲမှာတော့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားအများပြားလဲပါပါတယ်လက်ရှိအချိန်အထိဆိုရင်ကတော့ထိုင်းလူဦးရေရဲ့900ခန့်လောက်ပဲကာကွယ်ဆေးကိုအပြည့်အဝထိုးထားပြီးသေးတယ်လို့ကမ္ဘာထွန်းကကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ John Hopkins တက္ကသိုလ်ကဖော်ပြထားပါတယ်ထိုင်းကျန်းမာရေးဦးစီးဌာနရဲ့ဒီကနေ့မနက်ပိုင်းထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းမှာ COVID-19 ကြောင့်သေဆုံးသူ239ယောက်ထပ်တိုးပြီးရောဂါကူးစက်သူကတော့2000ကျော်ထပ်ပြီးတော့တိုးခဲ့ပါတယ်။ထိုင်းနိုင်ငံကဆန္ဒပြသူတွေဟာ COVID-19 ရောဂါအရေးသာမကလက်ရှိအစိုးရနှုတ်ထွက်ပေးဖို့နောက်အခြေခံဥပဒေအသစ်ရေးဆွဲဖို့နဲ့ဘရင်စနစ်ပြုပြင်ပြောင်းလဲရေးလုပ်ဖို့တွေကိုပါတောင်းဆိုထားပါတယ်ရှင်။
ဩဂုတ်လ18ရက်နေ့အင်္ဂါနေ့ညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျသိန်းနဲ့မခင်ဖြူထွေးတို့ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းကမာရွတ်မြို့နယ်မှာစစ်တပ်သတင်းပေးတယ်ဆိုပြီးဆွဆွဲခံရသူတဦးနဲ့တကုံမြို့တစ်တောင်ပိုင်းမြို့နယ်ကယာအိမ်မှုတဦးတနက်နဲ့ပြစ်ဒဏ်ခံရပါတယ်။မွန်ပြည်နယ်ရေးမြို့နယ်ဘက်မှာလည်းပြည်ခိုင်ဖြိုးပါတီဝင်တဦးအသက်ခံခဲ့ရပါတယ်။စစ်တပ်ကသတင်းပေးတယ်ဆိုပြီးတော့ဆွဆွဲခံနေရသူတွေအခုလိုမျိုးအကြမ်းဖက်တပ်ဖြတ်ခံနေရတဲ့သတင်းတချို့ရန်ကုန်ကနေပြီးတော့စူးစီးပေးပို့ထားတာကိုအလိမ်မာပြောပြပေးပါရှင်
။မွန်ပြည်နယ်ရေးမြို့နယ်အစင်ကြီးရွာမှာအသက်50ကျော်အရွယ်ဦးကိုကိုဟာဩဂတ်စ်လ16ရက်မနေ့ညနေပိုင်းကသူ့ရဲ့ဥယျာဉ်ခြံကိုသွားရင်းအသက်ခံလိုက်ရပါတယ်လို့စစ်ကောင်စီခန့်ထားတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူကပြောပါရယ်။ဥယျာဉ်ခြံသွားလမ်းဝယ်ပွဲဖယ်ဝှီးရောက်ကကားလမ်းဘေးမှာဥကူကူဟာရင်အောင်ထွန်းသွေးတန်ရနဲ့ရေးမြို့ဆေးရုံကြီးကိုပို့ဆောင်ခဲ့ပြီးဆေးရုံအရောက်မှာပဲတည်ဆုံသွားပါတယ်။ဘယ်အဖွဲ့အစည်းကလှုပ်ဆောင်တာလဲမသိရသေးဘူးလို့စစ်ကောင်စီခန့်ထားတဲ့ကြေးရွာအုပ်ချုပ်ရေးမှူးတူကပြောပါတယ်
။ကိုရသခွေးနဲ့အဲ့မှာထိုးသွင်းမှုစီကလည်းဒါပဲသိတယ်။ဟုတ်ရောရအောင်ပချင်ပင်းနေတော့လည်းမသိချင်ရှိတယ်တော့တောင်းတောင်းကြည့်ရင်မသိချင်ရှိတယ်။အဲ့ဒီချင်ဘဝင်းနဲ့ချင်ကပြောင်းဖြစ်တာအဲ့လားမသိသေးဘူးကျွန်တော်ဘာမှမသိဘူး။ဒီကောကိုယ်မကြည့်ဒီကစားကိုယ်ကိုစီးတယ်ဆိုရင်ဘယ်လိုလဲနော်ဘယ်ကိုစီးလို့ကိုယ်မကြည့်ကိုယ်ကိုဖမ်းလိုက်ပေါ့ကိုမကြည့်လို့ပေါ့နော်
တေဆောင်သူဦးကူကူဟာရဲရွာပြည်ခိုင်ပြိုးပါတီခေါင်းဆောင်သူတဦးဖြစ်ပြီးပြူစောတီအဖွဲ့ဝင်တဦးလည်းဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ဒီကနေ့ဩဂတ်18ရက်နေ့ရန်ကုန်တိုင်းကမာရွတ်မြို့နယ်အမှတ်3ရောက်ကွက်မှာစစ်တပ်တရင်ပေးတယ်လို့ဆွဆွဲခံရသူဦးတင်လာနှစ်ဖူးမှာတနက်နဲ့ပြစ်တက်ခံရသလိုတကုံမြို့သစ်တောင်ပိုင်းမြို့နယ်58ရောက်ကွက်ကယာအိမ်မူဦးညံထွန်းလဲတနက်နဲ့ပြစ်တက်ခံရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်စစ်အာဏာရှင်စနစ်ဆန့်ကျင်လှရှားသူတွေကိုအကြမ်းဖက်နှိမ်နှင်ခဲ့တဲ့နောက်စစ်တပ်တရင်ပေးရက်ကွက်ဒလန်လို့ဆွဆွဲခံရသူတွေလည်းအသက်ခံရတာတွေနိုင်ငံတော်ဝန်ဖြစ်ပျက်နေပါတယ်တက်ကြွလှရှားသူတွေမကြခဏဖမ်းဆီးခံရနေတာဟာဒီလိုတရင်ပေးတာတွေကြောင့်ဖြစ်တယ်လို့ယူဆကြပြီးအခုလိုတပ်ဖြတ်မှုတွေဖြစ်လာတာလို့နိုင်ငံရေးလှလာသုံးသပ်သူဦးတန်းစိုးနိုင်ကပြောပါတယ်
စစ်ကောင်စီတပ်ဖွဲ့လုံရင်တပ်ဖွဲ့တွေကလူလူတွေထဲမှာတက်ကြွတဲ့လှူရှားသူတွေရဲ့အိမ်တွေကိုတက်စီးနေတာဖမ်းစီးနေတာစသည်ဖြင့်တကယ်တော့ဒါတွေကလုံရင်တပ်ဖွဲ့တွေကချက်ခွက်တွေအခြေအနေကိုသူတို့ဘယ်လိုမှမသိနိုင်ပါဘူးသူတို့သိနေတာတရှိဦးဒလန်နီယာသဖြင့်သာသိနိုင်တယ်ပါအဲဒါကြောင့်တရှိဦးဒလန်နီကိုမရှင်းလင်းနိုင်လို့ရှိကိုလူတွေဖမ်းစီးခံရတာအစီးနှင်းခံရတာဆိုတဲ့ကြေညာတွေအခြေအနေပေါ်နေပါတယ်ကူကံကာကွယ်ရေးတပ်ဖွဲ့တွေကလည်းအဲဒီတလန်တွေကိုလိုက်ပြီးတော့ရန်သူနဲ့တန်းတူသဘောထားပြီးရှင်းလင်းနေတာလို့ကျွန်တော်တို့မြင်ပါတယ်ခင
်စစ်တပ်ကအာဏာသိမ်းယူခဲ့တာရပ်ပေါင်း190ကျော်လာပြီးဖြစ်ပေမဲ့လည်းအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေဒေသတချို့မှာလျော့နေသွားပေမဲ့လျှက်တစ်ပြက်ဆန္ဒပြပွဲတွေကရှိနေပါတယ်ဆန္ဒပြသပိတ်တွေတကြော့ပြန်အားကောင်းလာအောင်လှုံ့ဆော်နေတယ်လို့မုံရွာဆန္ဒပြသပိတ်ခေါင်းဆောင်တဦးဖြစ်တဲ့ကိုခန့်ဝေဖြူက VOA ကိုပြောပါတယ်
ကတဲ့ basic down တီကိုဥဆောင်နေတဲ့အဖွဲ့ကြီးခေါင်းဆောင်တွေကတော့ချိန်တန်းကြာတစ်ခုတည်းလက်မပေါ်ကတဲ့ basic down ကိုပြန်အားကောင်းလာဖို့ညှို့နေတယ်ပေါ့နော်အဲ့ဒီညှို့နေချက်တိုင်းလည်းကျွန်တော်တို့လှုပ်ဆောင်နေတာရှိပါတယ်ဗျတစ်ချိန်ချိန်မှာကျွန်တော်တို့ဒီကြည့်သူတွေအင်းနဲ့အားနဲ့ဒီလက်မတွေပေါ်မှာပြန်ထွက်လာပြီးကျွန်တော်တို့ညှို့နေတယ်ဗျအဲ့ဒီတိုင်းလည်းကျွန်တော်တို့ဟာပြည်သူတွေအနေနဲ့ကျမကြီးကိုသူပြဆိုင်ပြီးပေါ့နော်ဒီစန့်ကျင်ကြဖို့ပေါ့နော်နီလန်ပေါင်းစုံနဲ့စန့်ကျင်ကြဖို့ကျွန်တော်တို့အမြင်မပြတ်
မန္တလေးကချင်ပြည်နယ်ဖားကတ်မြို့လုံခင်းနယ်စကိုင်းတိုင်းကလေးရင်းမာပင်စလင်းကြီးတဆယ်စရဲဒေသတွေကကြွေးကြော်တဲ့တွေအော်ဟစ်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တပိတ်မှောင်နေကြပါတယ်ရှင
်အလိမ်မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းတောင်တိုက်ပွဲတွေကြောင့်ရှမ်းစစ်ပြေဒုက္ခသည်တွေရာနဲ့ချီပြီးတော့တင်းချောင်နေရတဲ့တရင်ကိုတင်ဆက်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာရှမ်းနဲ့တအန်းပလောင်တိုင်းရင်းသားလက်နက်ကိုင်တိုက်တီးကြမှာတော့တိုက်ပွဲကပြင်းထန်နေပါတယ်ဒီတလအတွင်းမှာပဲတကြော့ပြန်ပြီးတော့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူအနည်းဆုံး400ကျော်လောက်ထပ်ပြီးတော့တိမ်းရှောင်နေရပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာစခန်း3ခုမှာစုပေါင်းပြီးတော့နေရတာကြောင့် COVID-19 ကပ်ရောဂါပိုးကူးစက်ရမယ့်အခြေအနေမှာလည်းစိုးရိမ်စရာဖြစ်နေပါတယ်ရန်ကုန်ကပေးပို့လာတဲ့ကြောင်မဲမြို့နယ်ကစစ်ရှောင်တဲ့တွင်ကိုငင်းချမ်းပြောပြပေးပါရှင်
ကြောင်မဲမြို့နယ်အတွင်းမှာ RCSS ရှမ်းတောင်အဖွဲ့နဲ့ TNLA တောင်ပလောင်နဲ့ SSP ရှမ်းမြောက်ပူးပေါင်းတပ်တွေအကြားဒီလ10ရက်နေ့လောက်ကစပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းတိုင်းရင်းသားတပ်တွေအကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေကြောင်းပန်ကွန်ရွာဟောင်းကဒေသခံတို့က VOA ကိုပြောပါတယ်
။ဟုတ်မှန်းလိုက်ခွဲကြရဖြစ်တာ။အေးကျွန်တော်တို့ပန်ကွန်အုပ်စု၄ပါးစလုံးမှာပဲဖြစ်နေလား။အေးပန်ဖြက်ရဲ့ကျွန်တော်ပန်ကွန်၂ရွာရဲ့ပန်တပီရဲ့အဲ့မှာစပိုက်ဖြစ်နေရလေ။ရွာသေးပါဒီဖြစ်တယ်။ကျွန်တော်ရွာမှာဒီမနေ့ပိုင်းကလေးတယောက်ထိတယ်ဗျ။ကလေးဆိုမဲ့အသက်20လောက်ပေါ့ကောင်းလေး။အဲလက်နေကြီးကြတော့သူ့ပခုံးကိုနည်းနည်းထိသွားတယ်။မစိုးရင်ရပါဘူး။ရွာထဲတော့လက်နေကြီး5-6လုံးတော့ကြတယ်။5-6လုံးတော့မကားတော့ဘူးတင်။ကျွန်တော်ထင်တာ10လုံးနီးပါးလောက်ကြမှတင်နဲ့။အစိုးဆုံးတော့ပန်ကွန်ရွာတက်မှာပဲခင်ဗျ။ဒီနေ့ကျတော့ပန်ဖြစ်လဲတော်တော်လေးဆူးတယ်ဗျ။ကျွန်တော်ရွာဟောင်းလည်းအခြေအနေတော်တော်လေးဆူးတယ်ဗျ
။ပန်ကွန်ရွာဟောင်းကဒေသခံကတော့လောလောဆယ်မိမိတို့နေအိမ်တွေမှာပဲနေထိုင်နေကြပြီးတော့ပန်ကွန်ရွာသိပ်ဘက်ကတော့ရွာသားတွေကတော့ကြောင်မဲမြို့နဲ့အခြားဒေသဘက်တွေကိုတင်းရှောင်နေကြတာပါပန်ကွန်ရွာသိပ်ကဒေသခံတဦးကတော့ဒီလ17ရက်နေ့လောက်ခရဲကကြောင်မဲမြို့ကအမျိုးအိမ်ကိုတင်းရှောင်နေကြောင်းပြောပါတယ
်အခုညီမတို့ကကောင်းအမ်မာဒီပိုးဝါရိတ်တာရဲ့အောက်ကအမျိုးမျိုးအိမ်မှာလာနေပါတယ်ရှင်ကြောင်မဲမြို့ပါပဲရှင်ထွက်လာတော့ချိန်တော့မိုင်းတန်နေအဲ့လိုမျိုးတနက်တန်နေပဲကြားတဲ့ရွာတွေကတော့မရောက်သေးဘူးပေါ့နော်ကျသားတွေတော့ရှိတယ်အဲ့လိုမျိုးပေါ့ကြောက်ရင်းနဲ့ပြီးလာကြတာတရွာလုံးဒီမှာဒီရောက်မှရွာတွေကမိုင်းကြီးပါတယ်ကြားရတယ်အဲ့လိုမျိုးတင်းနေကြားရတော့အိမ်ကလည်းမိုင်းထိတယ်ပိုင်းညာအဲ့လိုမျိုးအိမ်ကလူအဖေတယောက်ကြံတာလေးအဖေကဖုန်းကိုပြောလာတာ
လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်စခန်း၃ခုမှာလူဦးရေ300ကျော်ရှိနေပြီးဆွေမျိုးတွေစီမံနေထိုင်သူတွေနဲ့ပါပေါင်းဆိုရင်စစ်ဆောင်စုစုပေါင်း400လောက်ရှိမယ်လို့စစ်ဆောင်တွေကိုကူညီနေတဲ့လူမှုအသင်းအဖွဲ့ကမိုင်းစမိုင်းကခန့်မှန်းထားပါတယ
်စစ်ဆောင်တွေပြီးတာတော့အခုစန့်၃ခုထဲမှာတော့ကျွန်တော်တို့300ကျော်တော့ရှိပြီပေါ့နော်မနေ့တုန်းကဆင်းရင်းပေါ့နော်ဒီနေ့တော့ကျွန်တော်တို့မသိရသေးဘူးတချို့တွေကလည်းကိုယ်အမျိုးအိမ်မှာလာနေတဲ့ဟာတွေရှိတယ်ကိုယ်အတိအိမ်မှာပဲနေတဲ့ဟာတွေရှိတယ်ခမန်းကြီး400ကျော်ပေါ့400ကျော်တော့ရှိမယ်ကျွန်တော်အပြင်ကဒီစစ်ဆောင်ပြင်းနေကိုဗစ်ကာလဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်လည်းလိုက်မကောက်နိုင်ဖြစ်နေတယ
်ဒီနှစ်မှာတော့နိုင်ငံရေးအပြောင်းအလဲနဲ့ကိုဗစ်ကပ်ရောဂါကြောင့်အလူရှင်တွေအနေနဲ့ထောက်ပံ့ဖို့အခက်အခဲတွေရှိနေတယ်လို့လိုအပ်တဲ့ပစ္စည်းတွေကိုဝယ်ယူဖို့လည်းအခက်အခဲတွေရှိနေကြောင်းပြောပါရယ်စစ်ဆောင်300ကျော်ဟာမိုင်းတင်းရွာစာတင်ကျောင်းနန်းစော့စာတင်ကျောင်းနဲ့ကျူရှောမြောက်ရွာဖုန်ကြီးကျောင်းတွေမှာစုပေါင်းနေထိုင်ရတာပါဒီလိုစုပေါင်းနေထိုင်နေရတာကြောင့်ကိုဗစ်ရောဂါကူးစက်မှာကိုလည်းစိုးရိမ်နေရကြောင်းမိုင်းစမိုင်းကပြောပါရယ
်ကိုဗစ်နဲ့ပတ်သက်တဲ့ကိစ္စကြတော့ကျွန်တော်တို့ဆက်ပြီးကွာနေနေရတဲ့အချိန်မှာခုလိုချက်ချောင်နေဆိုတာဟိုနေထိုင်နေရတယ်ကြတော့ဒီအဆင်ပြေတဲ့နေရာရှိတယ်လို့အဆင်မပြေတဲ့နေရာရှိတယ်ဒီကြတာကတော့တို့အခုချက်ချောင်နေတဲ့ဒေသတွေထဲမှာအဆင်မပြေတာတော့ခဏများတွေးရတာပေါ့နော်ဥပမာစာတင်ကျောင်းထဲမှာဆိုရင်ဟိုစုပြုံပြီးမှအဲ့ဒါတော့အဲ့ထဲမှာမတော်လို့တယောက်ကများအဲ့ကိုဗစ်ပိုးရှိနေဆိုရင်တော့အားလုံးကိုကူးစက်နိုင်တော့ဒီဆူရင်ရတဲ့အခြေအနေမျိုးရှိတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတီဘောနမ်းမတူကျေးတီစတဲ့မြို့နယ်တွေမှာပြီးခဲ့တဲ့လပိုင်းတွေက RCSS ရှမ်းတောင်အဖွဲ့နဲ့ SSPP ရှမ်းမြောက်နဲ့ TNLA ပလောင်ဖူးပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံပြည်သူတွေနေရဆွန့်ခွာတိမ်းရှောင်ခဲ့ရတယ်လို့တချို့တွေဟာလက်နက်ကြီးထိမှန်တာမြေမြုပ်မိုင်းနှင်းမိတာတွေကြောင့်တေဆုံးတန်ရာရခဲ့တာတွေလည်းရှိခဲ့ပါတယ်ခင်ဗျာ
ရှမ်းမြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အကြောင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်ကဒုက္ခတွေစခန်းထဲမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေခံနေရတဲ့အကြောင်းကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ပြည်နယ်မှာရှိတဲ့မဲလာဥဒုက္ခတွေစခန်းမှာတော့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားတဲ့တစ်ချိန်တည်းမှာပဲကိုဗစ် -19 ကပ်ရောဂါကူးစက်ခံနေရတဲ့ဒုက္ခတွေ၅ဦးကိုပထမဆုံးအကြိမ်ဖြစ်စစ်စစ်တွေ့ရှိပါတယ်အနည်းကမေရာမူစခန်းမှာလည်းနှစ်ဦးတွေ့ရှိခဲ့တယ်လို့ကရင်ဒုက္ခသည်ကော်မတီ KRC ကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းမယောင်ဆောင်ပြည်နယ်တဲကမေလာဦးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရသူ၅ဦးတွေ့ရှိခဲ့ကြောင်းစခန်းကော်မတီကဒီကနေ့ပဲအကြောင်းကြားခဲ့တယ်ဆိုပြီးကရင်ဒုက္ခသည်ကော်မတီရဲ့ဥက္ကဋ္ဌဦးရောဘတ်တွေကပြောပါတယ
်ဟုတ်ကဲ့အားလုံးနားလားအဲ့ဒီရှားမှာလည်းအဲ့ဒီတန်တော်ဦးရှားမှာလည်းဟုတ
်ကဲ့ဟုတ်က
ဲ့ဒါကမဟုတ်တော့မရောက်သွားလာတာများလို့လုံးလာမမောရတာချိုးကခံစက်မှာတော့အမိမတစ်ပိုင်းမှာသွားလာနေကြလာတယ်ဒါပေမဲ့ဘယ်လိုကူးစက်မရှိလဲတော့မပြောတော့သွားလာတာများလို့လုံးလာမမောရတာချိုးကခံစက်မှာတော့အမိမတစ်ပိုင်းမှာသွားလာနေကြလာတယ်ဒါနဲ့ဒီလိုကူးစက်မှုရှိတယ်လို့ပြောတာ
။အခုကိုဗစ်ကူးစက်နေတဲ့ဒုက္ခသည်တွေဟာလွန်ခဲ့တဲ့တစ်ပတ်ကျော်ကစပြီးကိုပူချိန်နေတက်တာဖျားနာတာတွေရှိတဲ့အတွက်စခန်းတွင်းကဈေးကမ်းမှာလာပြကြပြီးကျန်းမာရေးဝန်ထမ်းတွေဆေးစစ်ပြီးမှဒီကနေ့မှပဲအပြေထွက်ခဲ့တယ်လို့လဲမေလာဦးစခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာ။အဲ
ကိုဗစ်ဖြစ်တဲ့ဆိုတာဒီမှာကြာပြီးရခင်ဗျာမှာကြာပြီး
ကိုဗစ်ကူးစက်မှုတွေမဖြစ်ဖို့ထိ ंछ ုပ်တဲ့အနေနဲ့ပြီးခဲ့တဲ့လကစပြီးမေလာဦးစခန်းထဲမှာစာတင်ကျောင်းတွေလည်းပိတ်ထားသလိုဒီလဇန်းကနေဩဂုတ်လ18ရက်နေ့အထိကန့်သက်ပိတ်ဆို့မှုတွေလည်းလုပ်ထားပါဗျ။လက်ရှိမှာတော့ကိုဗစ်ကူးစက်မှုတွေဖြစ်လာတဲ့အတွက်စခန်းဥက္ကဋ္ဌကဒုက္ခသည်တွေအိမ်ပြန်မထွက်ကြဖို့တရက်ကွက်နဲ့တရက်ကွက်တအိမ်နဲ့တအိမ်ကူးလူသွားလာတာတွေမပြုကြဖို့အပြင်ထွက်ရင်လည်းနှာခေါင်းစည်းမတ်စီတက်ကြဖို့အရေးမကြီးပဲအပြင်မထွက်ဖို့တွေကိုလည်းစပီကာတွေနဲ့လိုက်လံသတိပေးနှိုးဆော်နေပါတယ်။လက်ရှိမှာတော့ကိုဗစ်ကူးစက်သူလူနာတွေကိုထားဖို့အတွက်စခန်းတွင်းမှာပဲတည်တက်နေရစီစဉ်ထားပါတယ်။ကိုဗစ်ကူးစက်တဲ့သူတွေနဲ့ထိတွေ့ထားသူတွေကိုလည်းကိုဗစ်စစ်ဆေးမှုတွေထပ်လုပ်မယ်ဆိုပြီးစခန်းတာဝန်ရှိသူတွေကပြောပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ကြောင်းထွက်ပြေးတိမ်းရှောင်လာသူတွေကိုတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုကူမှာနှစ်ပေါင်း30ကျော်ကြာထိုင်းအစိုးရကခိုလုံခွင့်ပေးထားတာဖြစ်ပါတယ်။ဒုက္ခသည်စခန်းကိုကုရှိပြီးလူပေါင်းသသိန်းနီးပါးခိုလုံနေထိုင်နေကြတာပါကိုဗစ်ပိုးစတင်ကူးစက်မှုဖြစ်တာကတော့အုံပြန်ဒုက္ခသည်စခန်းခဟင်ဒုက္ခသည်စခန်းမေလာဒုက္ခသည်စခန်းနဲ့အခုမေလာဦးနဲ့မေရာမူစခန်းတွေမှာကူးစက်မှုတွေတွေ့ရှိခဲ့တာဖြစ်ပါရဲ့ရှင်
ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်မအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အာဖဂန်နိုင်ငံကဘူးကိုတာလီဘန်တို့သိမ်းပိုက်တဲ့အပေါ်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တုံ့ပြန်ချက်သတင်းဆောင်ပါကိုတင်ပြပေးကြပါမယ်။အာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကာဘူးကိုတာလီဘန်တပ်ဖွဲ့တွေဝင်ရောက်သိမ်းပိုက်လိုက်တဲ့စိတ်မချမ်းမြေပွေရာမြင်ကွင်းတွေကိုတွေ့နေရပေမဲ့လည်းအာဖဂန်ရဲ့ပြည်တွင်းစစ်မှားဝင်ပါဖို့ဟာအမေရိကန်တို့ရဲ့တာဝန်မဟုတ်ဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်။အာဖဂန်မှာရှိနေတဲ့အမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်တွေကိုတိုက်ခိုက်မယ်ဆိုရင်တော့တာလီဘန်တွေကိုချက်ချင်းလက်တုံပြန်သွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောပါတယ်။နှစ်ပေါင်း20ကြာအာဖဂန်ပြည်ပခါမှာအမေရိကန်ရဲ့ပါဝင်ပတ်သက်မှုအဆုံးသတ်တဲ့အချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီကြောင့် VOA ရဲ့လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်ဂျစ်ဆင်ဝါရှင်တန်ကနေပေးပို့ထားတဲ့သတင်းကိုစောဝင်းလိုင်ကတင်ပြထားပါတယ
်။တာလီဘန်တပ်ဖွဲ့တွေကမြို့တော်ကာဘူးကိုသိမ်းပိုက်လိုက်တာကြောင့်အမေရိကန်သံတမန်တွေကိုကယ်ထုတ်ရတာနဲ့အာဖဂန်ရဲ့အသက်ဆုံးပြည်တိုင်းပြည်တွင်းကထွက်ခွာနိုင်ဖို့ကြိုးစားကြတာနဲ့အတူအမေရိကန်တို့ရဲ့တပ်တန်းအခြေစုံစစ်ပွဲဟာလည်းအဆုံးသတ်သွားပြီဖြစ်ပါတယ်။အဲဒီလိုစိတ်မချမ်းမြေ့စရာဖြစ်ပျက်မှုတွေရှိနေပေမဲ့အမေရိကန်တပ်ဖွဲ့တွေအာဖဂန်ကပြန်ရုပ်သိမ်းတဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုမပြင်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ
်။ The truth is this did unfold more quickly than we had anticipated.
အမှန်တိုင်းပြောရရင်တော့ဒီဖြစ်ရက်ကကျွန်တော်တို့ထင်ထားတာထက်ပိုမြန်ဆန်လွန်းပါတယ်။ဆိုတော့ဘာဖြစ်သွားသလဲ။အာဖဂန်နိုင်ငံရဲ့ခေါင်းဆောင်တွေတိုင်းပြည်ကနေပြီးတော့ထွက်ပြေးသွားကြလို့ပါ။အာဖဂန်စစ်တပ်လည်းတခါတရံမှာပြန်အောင်မခုခံပဲတက်ပြတ်သွားပါတယ်။ချုပ်ပြီးတော့ပြောရမယ်ဆိုရင်တော့အာဖဂန်ကနေအမေရိကန်တပ်တွေအခုပြန်ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ကမှန်ပါတယ်။အာဖဂန်တပ်ဖွဲ့တွေကုနိုင်ကမတိုက်ချင်တဲ့စစ်ပွဲကိုအမေရိကန်တပ်တွေအနေနဲ့မတိုက်သင့်သလိုအသက်ဆုံးရှုံးရတာမျိုးလည်းမဖြစ်သင့်ပါဘူး
။အာဖဂန်ဆိုရအခုလောက်အလင်းမြန်ပြုတ်ကျပြီးကမ္ဘာတဝန်းအမေရိကန်တို့ရဲ့ဂုဏ်သိက္ခာကျဆင်းသွားနိုင်တာကိုကြိုတင်မတွက်ဆနိုင်တဲ့အပေါ်Republican နဲ့ Democrat အမတ်တချို့ကလည်းသမ္မတဂျိုးဘိုင်ဒန်ကိုဝေဖန်ကြပါတယ်
။ This will be a permanent scar on the Biden administration's
ဒီဖြစ်ရက်ကသမ္မတဘိုင်ဒန်အစိုးရအတွက်ထာဝရအမဲဆက်ကြီးထင်ကျန်ခဲ့ပါလိမ့်မယ်။သမ္မတအတွက်ကြာဆုံးခန်းလို့တော့မဆိုနိုင်ပါဘူး။ American တပ်တွေမဖြစ်မနေပြန်ရုပ်သိမ်းရတယ်။ဒါဟာမှန်ကန်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတဲ့အချက်ကိုအဆုံးသတ်မှာ American တွေလက်ခံမယ်လို့လည်းမဆိုလိုပါဘူး
။တာလီဘန်တွေကအုပ်ချုပ်ရေးရန်တရားကိုထိန်းချုပ်လိုက်ပြီးဆိုပေမဲ့လည်းနိုင်ငံတကာရဲ့အကူအညီတွေအပေါ်မိခိုအားထားနေရတာနဲ့တမယိုးကြအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေအတွက်အမေရိကန်ဟာစီးပွားရေးအရေးပါတဲ့ဌာနမှာရှိနေသေးတယ်လို့သူတွေတီတွေကသုံးသပ်ပါတယ
် Our options now include making sure the Taliban understand that if they
ကျွန်တော်တို့လုံးဝမဲ့အချိန်မှာတာလီဘန်တွေအနေနဲ့ Al-Qaeda တို့ ISIS တို့နဲ့တကြိတ်တည်းပေါင်းလို့တာနောက်တခြားအာဖဂန်လူမျိုးတွေပေါ်မှာအကြမ်းဖက်နှိပ်စက်တာတွေမလုပ်ရေးဆိုတာတွေကိုကျွန်တော်တို့ဘက်ကပြောနိုင်ပါတယ်မလိုက်နိုင်ရင်တို့အတွက်အထိနာစေမယ်ကျွန်တော်တို့ရဲ့စစ်တပ်ရှိပါတယ
်ဒါပေမဲ့ကာဘူးမြို့ကအမေရိကန်တန်ယုံကိုပိတ်လိုက်ပြီဆိုတာနဲ့အရေးပါတဲ့လူတွေကိုခဲထုတ်နိုင်ရေးအတွက်တိုင်အာ2500ပို့ထားတယ်ဆိုတာကိုအမေရိကန်နိုင်ငံသားရေးဌာနကဒီနေ့လာနေ့မှာအတည်ပြုပြောကြားပါတယ်အဲ့ဒီအထက်မှာအမေရိကန်တွေကိုကူညီပေးခဲ့တာကြောင့်တာလီဘန်တွေရဲ့လက်စားချေခြင်းခံရမှာစိုးရိမ်သူတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးရေးအစီအစဉ်တွေလည်းပါဝင်ပါတယ်အမေရိကန်ဒေါ်လာထရီလီယံနဲ့ချီကုန်ကြပြီးအောင်ဝဲဆိုတဲ့လက်စုပ်လက်ကင်ပြစရာအတိအကျမရှိတဲ့စစ်ပွဲဟာမရေရာမှုတွေနဲ့ပြီးဆုံးသွားခဲ့တာပါ။ဒါနဲ့ပတ်သက်လို့သမ္မတဂျိုးဘိုင်ဒန်ကပဲ
I will not repeat the mistakes we've made in the past. Mistake of staying
ကျွန်တော်ဘက်ကအတိတ်မှာမှားခဲ့တာတွေနဲ့အမေရိကန်ရဲ့အမျိုးသားကျိုးစီးပွားမရှိတဲ့စစ်ပွဲတစ်ခုကိုအဆုံးအစမရှိတိုက်နေရတဲ့မှားယွင်းမှုတွေကိုကျွန်တော်ထပ်မပြောလို့ပါဘူး။နိုင်ငံခြားတိုင်းပြည်တစ်ခုကပြည်တွင်းစစ်မှာပါနေရပြီးတော့အမေရိကန်တပ်ဖွဲ့တွေအဆုံးအစမရှိဝင်ရောက်တပ်ဆွဲထားရမှာကိုလည်းမလိုလားပါဘူး
။အာဖဂန်မှာတာလီဘန်ရဲ့ဩဇာလွှမ်းမိုးမှုကိုရပ်တန့်ဖို့2000ခုနှစ်ကစလို့အမေရိကန်သမ္မတ၄ဦးစစ်တိုက်ကြိုးစားခဲ့ကြတာပါ။အမေရိကန်တို့အတွက်တပ်တန်းအခြေစုံစစ်ပွဲကို၅ဦးမြောက်သမ္မတလက်ထဲသူ့အနေနဲ့လွှဲပြောင်းမပေးချင်ဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရဲ့ဒီအမေရိကန်တို့ရဲ့သဘောထားကိုစုံဝင်လိုက်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကအမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနဲ့အင်္ဂါညသက္ကဝိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။ဒီအစီအစဉ်တွေကိုတော့ဖိုင်းတိုမီတာ31 32နဲ့58တို့ကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနိုင်စင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website စာရီမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလှိုင်းဒိုမီတာ31 kHz 9383ညလှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုတင်ဆက်ပေးမယ့်အင်္ဂါညအပတ်စဉ်ကဏ္ဍတွေထဲမှာတော့အရင်ဦးဆုံးအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုနားဆင်ကြရအောင်ပါမက်ခင်ဖြူတွေကတင်ဆက်ပေးထားပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကအမေရိကန်တပ်ရုံးဝန်ထမ်းတွေကိုဘေးလွတ်ရာပြန်လည်ခေါ်ယူတာတွေလုပ်နေတဲ့အချိန်ထဲမှာပဲအာဖဂန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းတဲ့ကိစ္စကိုလည်းအမေရိကန်အစိုးရကအခုခံပြောဆိုနေရပါတယ်အမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းတဲ့အတွက်အာဖဂန်မှာအစိုးရတွေပိုအားကောင်းလာစေပြီးလူသားပေးတို့ကအကျက်တဲကျုံလာရနိုင်တယ်လို့ဝေဖန်သူတွေကပြောဆိုနေကြတာပါအာဖဂန်စစ်ပွဲမှာအနည်း20လောက်ပါဝင်ခဲ့ပြီးတဲ့နောက်အခုလိုအမေရိကန်တပ်ဖွဲ့တွေပြန်ရောက်သိမ်းချိန်မှာတာလီဘန်တွေကအခုလောက်မြန်မြန်ပြန်ပြီးထိန်းချုပ်လာဖို့အမေရိကန်ကမမျှော်လင့်ခဲ့တယ်လို့တပ်ဖွဲ့တွေပြန်ရောက်သိမ်းတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရကအခုခံပြောဆိုနေရပါတယ
် The president made the determination that it was time to endthis war for the United States to get out
American ပြည်သူအတွက်ဒီစစ်ပွဲအဆုံးသတ်ဖို့အချိန်ရောက်ပြီဆိုတာကိုသမ္မတကနေပြီးတော့ခိုင်မာဆုံးဖြတ်ပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။အာဖဂန်ပြည်တွင်းစစ်ကနေထွက်ခွာပြီးတော့တခြားကမ္ဘာကြီးတစ်ခုလုံးနဲ့ပတ်သက်တဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဒီအတွက်ပိုးပြီးတော့ရှစ်တိုးအားယူဆောင်ရွက်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်ရမှာဖြစ်ပါတယ်။ဒီအတွက်ပဲလှုပ်ဆောင်နေတာပါ
။ Republican အလွတ်တော်မှတချို့ကတော့အာဖဂန်ကနေ American တပ်ဖွဲ့တွေရုတ်သိမ်းတဲ့ကိစ္စနဲ့ပတ်သက်ပြီးလက်ရှိ Biden အစိုးရကိုသာမကအရင်သမ္မတ Donald Trump အစိုးရကိုပါဝေဖန်ကြပါတယ်။အာဖဂန်ကအမေရိကန်တပ်ဖွဲ့တွေကို2021ခုနှစ်မေလမှာနောက်ဆုံးထားပြန်ရုပ်သိမ်းဖို့သမ္မတဟောင်းဒိုနယ်ထရမ့်ကဆုံးဖြတ်ခဲ့တယ်လို့သမ္မတဘိုင်ဒန်တက်လာချိန်မှာတော့မေလအစဩဂုတ်လကုန်မှာပြန်ရုပ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒီလိုတက်တွေပြန်ရုပ်သိမ်းရေးလက်ရှိအစိုးရရဲ့ဆုံးဖြတ်လှုပ်ဆောင်မှုဟာနိုင်ငံတကာမျက်နှာစာမှာအမေရိကန်အတွက်မျက်နှာပြက်စရာကိစ္စလို့ပြောပါတယ်။အခုလိုအင်အားကြီးနိုင်ငံကတက်တွေဆုတ်ခွာမဲ့အချိန်ကိုပြန်ဖက်တွေနဲ့အစိုးရတွေကစောင့်နေတာလို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ဝေဖန်ပါတယ်။ Wyoming ပြည်နယ်အောက်လွှတ်တော် Republican အမတ် Liz Cheney ကလည်းအခုလိုဝေဖန်ပါတယ်
။ It is going to have ramifications not just for Afghanistan, not just for us in Afghanistan, not just for the war.
အခုကိစ္စကအာဖဂန်ပြည်သူတွေ၊အာဖဂန်မှာရှိတဲ့ American တွေအတွက်သာမကကမ္ဘာတဝန်း American ရဲ့အခမ်းကဏ္ဍအပေါ်မှာပါအကျိုးဆက်တွေဖြစ်လာပါလိမ့်မယ်။American ကိုဘလောက်အတိုင်းအတာထိချိန်ချောက်လို့ရတယ်ဆိုတာကိုပြိုင်ဘက်တွေကသိထားတယ်လို့ခုဆိုရင်မဟာမိတ်တွေကလည်းကျမတို့အပေါ်အားကိုးလို့ရမရဆိုတာမေးခွန်းထုတ်လာနေကြပါပြီ
1996ခုနှစ်ကစပြီးအာဖဂန်နစ္စတန်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစ္စလာမစ်အစိုးရအစိုးရတာလီဘန်တွေကို2001ခုနှစ်မှာဖယ်ရှားခဲ့ပြီးတဲ့နောက်ပိုင်းအခုတခါမှာတာလီဘန်တွေပြန်ပြီးအားကောင်းလာပြီးအမျိုးသမီးနဲ့တခြားပြည်သူတွေအပေါ်တင်းကျပ်ဖိနှိပ်လာမှာကိုစိုးရိမ်ထိတ်လန့်နေကြတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကပြောပါရယ်။ဒါပေမဲ့အာဖဂန်ပြည်သူတွေကိုကူညီဖို့မှာနိုင်ငံတကာအသိုင်းအဝိုင်းကသူတို့ဆန္ဒနဲ့အညီဆောင်ရွက်ကြရမှာဖြစ်ပြီးအဆုံးမှာတော့တာလီဘန်တွေကိုယ်တိုင်ကအခြေခံခွင့်ရတွေကိုလေးစားလိုက်နာတဲ့အစိုးရတရက်ဖြစ်အောင်လှုပ်ဆောင်ရမှာဖြစ်တယ်လို့ဝန်ကြီးဘလင်ကန်ကပြောပါရယ
်။ If they don't and if they're in a position of powerand they don't do that
အနာရကြီးမှာဒါကမလုပ်ဘူးဆိုရင်တော့ဒါကအာဖဂန်ကိုနိုင်ငံတကာကဖယ်ကျင်ခါတဲ့နိုင်ငံတစ်ခုဖြစ်အောင်လို့လုပ်ရကြပါလိမ့်မယ်
။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်10ယောက်မှ9ယောက်ကထောက်ခံတယ်လို့ကမ္ဘာရေးရာရှိကောက်ကောင်စီကဇူလိုင်လထဲမှာကယူတဲ့စစ်တမ်းတစ်ခုမှဖော်ပြထားပါတယ်။ဒါပေမဲ့လောလောဆယ်တာလီဘန်တွေကမြို့တော်ကိုအလင်းမြန်သိမ်းယူလာနေတာကြောင့်အမေရိကန်ပြည်သူတွေကြားမှာဒီလိုထောက်ခံမှုပြောင်းလဲလာမလားဆိုတာကတော့သေချာမသိနိုင်သေးပါဘူးရှင်။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါမက်ခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်ကာညစကဝိုင်းကိုတင်ဆက်ပေးကြပါမယ်ကိုဗစ် -19 ကပ်ရောဂါကူးစက်ခံရပြီးတဲ့နောက်မှာဒီရောဂါပိုးကိုကိုယ်ခန္ဓာကိုယ်ထဲကနေတိုက်ထုတ်တဲ့နေရာမှာမနိုင်မချင်းတိုက်မယ်ဟဲဆိုတဲ့စိတ်မျိုးနဲ့ရင်ဆိုင်တိုက်ခိုက်ခဲ့ပြီးတော့လက်မြောက်အရှုံးပေးဖို့လုံးဝမစင်စားခဲ့ပါဘူးလို့ကို ိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရပြီးတဲ့နောက်ယောဂါပိုးကင်းရှင်းပြီးတော့ပြန်လည်ကောင်းမွန်လာသူနှစ်ဦးက VOA မြန်မာပိုင်းကိုပြောပါရယ်ယောဂါပိုးကင်းသွားပြီလို့ဆိုပေမဲ့လည်းနောက်ဆက်တွဲကျန်းမာရေးဆိုင်ရာအားနည်းချက်တွေကိုတော့ဆက်ပြီးတော့သတိထားနေရစေကုသနေရစေပဲလို့ကိုဗစ် -19 ကပ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ကြတဲ့မအေးလာပြည်ဝင်တဲ့ကိုစင်တော်နိုင်တို့ကပြောပါရယ်ကိုကျော်ကျော်တိုင်းတင်းကဆက်သွယ်မေးမြန်းထားပါရယ
်မအေးလာပြည်ဝင်ကိုစင်တော်နိုင် VOA ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါရယ်နှစ်ယောက်စလုံးကကိုဗစ်တတိယလှိုင်းမှာအင်မတန်ဆိုးရွားတဲ့ကိုဗစ်ရောဂါကိုအနိုင်တိုက်နိုင်ခဲ့ပြီးတော့အခုလိုကြမ်းကြမ်းမှန်မှန်နဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါရယ်ခင်ဗျာCongratulations မှာအောင်ပွဲရခဲ့တဲ့အတွက်နောက်ဒီကိုအတွေ့အကြုံတွေကိုအခုလိုမျှဝေပေးတဲ့အတွက်လည်းပဲဆွေးနွေးပေးတဲ့အတွက်လည်းပဲကျွန်တော်ကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးကျွန်တော်အရင်ဆုံးသိသိကျင်တဲ့မိကုံပေါ့နော်ကိုဗစ်ကိုအနိုင်တိုက်ခဲ့တဲ့လူတွေစီကနေပြီးတော့ကျွန်တော်သိသိကျင်တဲ့မိကုံကဘာလဲဆိုတော့ဒီအင်မတန်ဆိုးတဲ့ဒီအခုကြုံနေရတဲ့အင်မတန်ဆိုးတဲ့ကိုဗစ်ကိုအနိုင်တိုက်နိုင်ဖို့အတွက်အမတန်အရေးကြီးဆုံးအချက်ကအဓိကအကျဆုံးအချက်ကဘာပါလဲကိုကိုတိုင်းရဲ့စိတ်ခွန်အားလားဒါမှမဟုတ်ကိုယ့်ရဲ့မိသားစုဆွေမျိုးအတိုင်းဝန်အပေါင်းအသင်းငယ်ချင်းတွေပတ်ဖို့ကူညီမှုလားအစားအသောက်အနေထိုင်လားစေဝါလားဘယ်ဟာကအဓိကအကျဆုံးပါလဲဆိုတော့မအေးလာပြဝင်ရင်ပြောပြပါလ
ားအမ်ကျွန်မထင်တာကတော့အဓိကကတော့စိတ်ခွန်အားဆိုတာအထက်ပေါ့နော်ဒီဟာအတွက် knowledge ကအရေးအကြီးဆုံးလို့ထင်ပါတယ်ရှင့်။ तू က covid ကကျမကိုစကူးတဲ့အချိန်မှာ तू ကကိုယ့်ကိုသတိထားမိတဲ့အချိန်မှာပေါ့နော်။သတိထားမိတဲ့အချိန်မှာ तू လုပ်တဲ့ဟာတမန်နှာစီးချောင်းဆိုးပုံစံမျိုးနဲ့ကူးချင်တာမျိုးမဟုတ်ဘဲနဲ့ तू ကကျမမှာကလေးဗနာရှိတဲ့အခါကျတော့အဲ့ဒီလေးဗနာပိုးတော့ဘာလို့ तू တိုက်တဲ့ပုံစံမျိုးရှိရပါပေါ့နော
်။
အဲ့တော့ကိုကအဲ့ဒီလိုမျိုး तू က covid ကယောဂအခန်းရှိရဲ့အဲ့ယောဂအခန်းကိုတိုက်တတ်တယ်ဆိုတာမျိုးတွေကိုကျမတို့ကအဲ့လိုမျိုးအတန်ဖိုင်နေနားထောင်ထားတာတွေရှိတယ်ပြီးတော့ဟောပြောပွဲတွေသွားနားထောင်ထားတာလည်းရှိခဲ့တဲ့အတွက်ကြောင့်မလို့အဲ့ဒီဟာအတိုင်းပဲကျမကဒါဆိုရင်ကျမကသူတို့ကဆရာဝန်တွေကလည်းပြောထားတာရှိတယ်ပေါ့နော်လေးဘက်နာဖြစ်ရင်လေးဘက်နာဆိုလို့ရှိရင်လေးဘက်နာနဲ့တိုက်တယ်သူတို့နှလုံးခုန်ရင်နှလုံးခုန်မြန်ရင်နှလုံးခုန်နာကို normal ဖြစ်အောင်လုပ်တယ်ဆိုတဲ့ဟာမျိုးတွေသူတို့ပြောထားတာရှိတဲ့အတွက်ကြောင့်မလို့ကျမလည်းအဲ့တော့ကိုယ်ခံစားရတဲ့အတိုင်းပဲဆေးကိုတောက်တယ်ပေါ့နော်အဲ့တော့ကျမထင်တာတော့ knowledge ကအရေးကြီးတယ်လို့ထင်ပါတယ်ရှင့်ဘိုး
နဲ့ပတ်သက်တဲ့အတိတူတာပေါ့နော်ဒီဘိုးကြောင့်
ဟုတ်ကဲ့ပါရှင့်ဟုတ်ကဲ့ပါ
ကိုစင်တော်နိုင်အတွေ့အကြုံရဆိုရင်ကိုစင်တော်နိုင်ဘယ်ဟာကအဓိကအကျဆုံးလို့ပြောခြင်းလဲ
ကျွန်တော်တို့ကကျွန်တော်ကတော့ဟိုအဲ့ covid မဖြစ်ခင်ကမှကျွန်တော်တို့ထောင်းနေပြန်လွတ်လာပေါ့နော်ကျွန်တော်အဲ့မဖြစ်ခင်ထောင်းလွတ်ပြီးတော့ကျွန်တော်အဲ့ကျွန်တော်တို့ကဒီမှာခန္ဓာကိုယ်ကဒီကျွန်တော်ထောင်းထဲမှာဖြတ်တန်းလာခဲ့တဲ့အနေအထားနဲ့ဆိုရင်ဆိုတော့ပုံမှန်မဟုတ်တဲ့အနေအထားတစ်ခုမှရှိနေပါဘောနော်ဒီဟိုအာဟာရပိုင်းဆိုင်ရာရောရှားအဲ့လိုအနေအထားမျိုးမှာကိုယ်ကိုကူးတာအချိန်မှာကျွန်တော်တို့ကကျွန်တော်ဘာလို့အဲ့အချိန်မှာစဉ်းစားလဲဆိုတော့ဒီအချိန်မှာကိုကိုနဲ့ဒီကဟိုဟာဖြစ်တဲ့လူတွေပေါ့နော်ဟိုဒီကကျွန်တော်ကူးတဲ့အချိန်မှာကျွန်တော်မျိုးသမီးတော့တောက်ချောင်းနှစ်ယောက်တပြိုင်တည်းကူးကြတာပဲကူးကြတဲ့အချိန်ကျတော့အဲ့မှာကျွန်တော်ကလေးတွေကိုကျွန်တော်ဘေးလူကအလိုပေါ့နော်နည်းနည်းကိုယ်တွေထပ်ဝေးဝေးတနေရသူတို့ပို့လိုက်တယ်ပို့လိုက်ပြီးတော့မှဒီဥစ္စာကငါတို့ကဒါကိုရအောင်ကြော်ဖြစ်ရမှာပဲဒီဥစ္စာဒီဟာဖြစ်လာပြီဆိုမှတော့နောက်ဆုံးဟိုကျွန်တော်တို့ကဟိုဒီဖြစ်တဲ့အချိန်မှာကျွန်တော်ဟိုးရင်ရလို့မျိုးမဟုတ်ဘူးရင်ရဆိုပြီးကျွန်တော်တို့ဒီကိုဗစ်စင်တာမှာအေးအေးဆေးသွားကုလို့ရဥကကိုဝါကိုဟိုးရမှာကျွန်တော်တို့ကကျွန်တော်တို့ပဲရှိဆိုတော့စိတ်မျိုးနဲ့ပေါ့နော်အဓိကအဲ့လိုမျိုးပဲအဓိကဆိုကတခုရှိတာကျွန်တော်ရဲ့ဒီကျန်တဲ့ဆွေမျိုးသားချင်းတွေမိတ်ဆွေတငယ်ချင်းတွေရတယ်အကုန်လုံးကဒူတွေသေးမရှိသူတို့အောက်ဆီဂျင်ဆက်လုံအောက်ဆီဂျင်ဆက်ပို့ပေးတယ်နောက်ပြီးတော့ဒီစားတောက်ကစားအကုန်လုံးကဝိုင်းပို့ပေးကြတော့သူတို့ရဲ့ပံ့ပိုးမှုကလည်းအများကြီးပါတာပေါ့အဓိကကျွန်တော်စိတ်မှာတော့အဓိကကနော်ဒီမျိုးပြောဆိုပါကျွန်တော်တို့မှကျွန်တော်တို့ရှယ်ဆိုတဲ့အနေနဲ့ပြီးတော့တို့ကဒီရုံးကပ်ပြီးတော့ဒါကိုကြော်ဖြတ်လာတာပေါ့နော်
ဟုတ်ကဲ့ကဲ့မအေးလာပြုံကဘယ်နည်းကြာလိုက်လဲကိုဗစ်စတာကင်းသွားတဲ့အချိန်ထိ
ကင်းသွားတဲ့အချိန်ဆိုရင်ကျွန်မရှင်လည်းတက်တာလာတဲ့အရက်ဆိုလို့ရှင်တော့ကျွန်မဒီ17ရက်လောက်မှာတက်တာလာပြီရှင
်ဟုတ်ကဲ့
17ရက်လောက်မှာကျွန်မတော်တော်လေးလူကောင်းတစ်ယောက်လို့တော်တော်လေးကောင်းသွားပြီ17ရက်နောက်ပိုင်းအခုဆိုလို့ရှင်ကျွန်မဒါ16ရက်မြောက်ပေါ့နော်16ရက်မြောက်ဆိုတဲ့အခါကျကျွန်မလုံးဝလူကောင်းပုံစံမျိုးဖြစ်သွားပြီပေါ့ဟုတ်ကဲ့ရှင်ဟုတ
်ကို
17ရက်နေ့လောက်မှာတော့တော်တော်လေးလူကောင်းပုံစံဖြစ်သွားတာဟုတ
်ဟုတ်ကဲ့ကိုစင်တော်ရောဘယ်နည်းကြာလိုက်လဲ
ကျွန်တော်လည်း10ရက်17ရက်လောက်ကတော့အဲ့လိုမျိုးနည်းနည်းလေးတော့အဲ့တော်တော်ခံလိုက်ရတယ်ပေါ့ခံလိုက်ရတော့ခုနကကျွန်တော်ပြောသလိုကိုကလည်းအားနေနေချိန်နဲ့ပါတော့ပြီးနောက်တစ်ချက်ကခုနကကျွန်တော်ဟိုဖြစ်တယ်လို့ကျွန်တော်တို့ကဒီဥသာဒီယောဂမှာဒီတစ်ခေါက်မှာနည်းနည်းလေးသူကမြုပ်ွက်တစ်ခုရှိတာပါလဲဆိုတော့ကျွန်တော်တို့ဒီယောဂကိုဝင်လာလို့ချင်းရှင်ကျွန်တော်တို့ဒီအစားတောက်ရောဒီအနံ့ရောအရာတောက်ရောပျောက်သွားတယ်ပျော ကြောက်သွားချိန်မှာကျွန်တော်တို့အစားတော့နေစားတဲ့ချိန်မှာကျွန်တော်ဟိုပေါ်တုံးနေစားနေရတယ်လို့ဘာမစားတော့ဘာရတာမရှိဘူး။ဒါကြောင့်လည်းအရတာစူးရင်လည်းစူးနေတယ်။ဒါကြောင့်အငံရတာရဲစူးရင်လည်းစူးထွက်နေအဲ့လိုမျိုးကျွန်တော်တို့ကစားတဲ့ချိန်မှာစားမစားနိုင်စားမစားနိုင်တော့ကျွန်တော်တို့ကြာသင့်ကြာတိုက်တာတဲ့ recovery ကပူကြွားသွားတယ်ချုပ်ခါကြရတယ်။ပုံမှန်ဆိုရင်တစ်ပတ်လောက်နဲ့ကောင်းမဲ့ဟာက10ရက်ဆက်ဆက်နှစ်ပတ်လောက်ဖြစ်သွားတယ်။အဲ့လိုဟာမျိုးတော့ဒီကျွန်တော်ချက်တန်းခဲ့ရတာပေါ့။အဲ့ဒီကဒီယောဂရဲ့လောဆယ်မှာဟိုဒီချက်တစ်ချက်ပေါ့နော်ကျွန်တော်တို့ကြည့်တယ
်။မိလာပြေကိုကိုကိုကိုဗစ် positive ငါမှာ covid ရှိနေပြီလို
့ဟုတ်ကဲ့
သိလိုက်ရတဲ့အချိန်မှာအရင်ဆုံးဘယ်လိုခံစားလိုက်ရလဲ
အရင်ဆုံးကတော့ဆရာဆောင်းကပြောတော့လို့စိတ်ကိုသွင်းရတာပေါ့နော
်
covid ကလူတိုင်းမသိနိုင်ဘူးငါဒါဟိုဘယ်လိုပဲဖြစ်ဖြစ်တော့ဖြတ်ကျော်နိုင်ရမယ်ဖြတ်ကျော်နိုင်တယ်ဆိုတော့စိတ်နဲ့ပဲအဲ့လိုမျိုးပဲကျွန်မအဲ့လိုမျိုးရင်ဆိုင်ဖို့အတွက်ပဲဆုံးဖြတ်ထားရပေါ့နော
်
ပြီးရဲ့အခါကျတော့အကယ်လို့ယောဂါသာပြင်းထန်လာခဲ့မယ်ဆိုရင်ဆောင်းကပြောတယ်အောက်ဆီဂျင်အကယ်လိုအပ်တဲ့အခြေအနေမျိုးရောက်လာခဲ့မယ်ဒါမှမဟုတ်လို့ရှင်ယောဂါတစ်ခုခုတာဆိုးလာနိုင်တယ်ဆိုတာမျိုးကိုလည်းတွေးထားရရှင
်
အကယ်လို့ဆိုးလာနိုင်ကဲမယ်ဆိုလို့ရှင်လဲခုအတွက်ကိုပေါ့နော် prepare ပေါ့နော်ဒါငါဘယ်လိုသွားရမလဲဘယ်ကျူစင်တာတွေကလဲခုကသွားလို့မရဘူးပေါ့နော်ပြီးတော့ဆေးရုံတွေကလဲလက်မခံဘူးဆိုတဲ့အခြေအနေမှာအဲ့ဒါမျိုးမှာကို့အတီဆရာဝင်ကို့အမျိုးတွေရဆရာဝင်အဲ့ဒါမျိုးကျူဆက်သွဲထားပြီးတော့အကြံဉာဏ်တောင်းတာပေါ့နော်အဲ့ဒါတွေအတွက်တော့ကျူပြီးတော့ prepare လုပ်ထားတာမျိုးရှိပါရဲ့ရှင်ဟုတ်ကဲ့ဟုတ
်ကိုစင်တော်ရောကိုဗစ်ရှိပြီလို့သိလိုက်ရတဲ့အချိန်မှာဒီမှာအူဆုံးစိတ်ထဲဝင်လာတဲ့အတွေးဘယ်လိုဖြစ်လဲ
ဟိုရည်စက်ကောင်ကျွန်တော်ကပြောဖြစ်တော့ဖြစ်သွားတယ်ဆိုတော့အခုချိန်ကြီးကျွန်တော်မှကိုဗစ်ရှိတယ်ဆိုတော့အဲကွန်ဖန်းဖြစ်တဲ့ခါကကျွန်တော်မှအခုချိန်ကြီးမရှိဘူးကျွန်တော
်
ဘာလို့ကျွန်တော်ကအဲ့မှာခုနှစ်နှစ်လောက်မှဖြစ်သွားတာလို့သိတယ်ကိုကိုဒါပေမဲ့အခုချိန်ကြီးကျွန်တော်ကိုဗစ်စစ်လည်းမသိဘူးဖြစ်ဥသာဘာလည်းမဖြစ်ဘူ
း
အခုကဘာလို့ကျွန်တော်ခုနှစ်နှစ်မှကျွန်တော်အသေးတန်စပြီးတော့အသက်ဖြားတယ်ပေါ့နော်ကိုရဲ့နှစ်လောက်မှအသေးတန်ဖြစ်တော့ကျွန်တော်အဲ့မှာအဲ့ပန်းလိုက်စေးရုံကိုကျွန်တော်လုံးဝသတိပါလက်သွားတော့လမ်းပို့ပါပန်းလိုက်စေးရုံလမ်းပို့တယ်ပို့တဲ့အချိန်မှာသူတို့ရှိမှလည်းနေရာလို့မရှိဘူးနေရာလို့မရှိတော့အဲ့တော့ကျွန်တော်တကယ်လို့စစ်လို့ကိုဗစ်တွေ့ခဲ့လို့ရှိရင်တို့မှကျွန်တော်တို့ထားရနေရခက်ခဲရှိရတော့ကျွန်တော်မဆက်ပေးလိုက်ဘူးဒါပေမဲ့လက္ခဏာအားလုံးကကိုဗစ်လက္ခဏာအားလုံးဆိုတာအဲ့တို့ရှိရတယ်လက္ခဏာနဲ့လက္ခဏာတော့အဲ့တို့ကလိုအပ်တဲ့စေဝါတွေပြီးအိမ်မှာပဲ home quarantine ပြောင်းမယ်ဆိုပြီးတို့အလုံးပြန်လွတ်လိုက်တာအဲ့တော့ကျွန်တော်ကအဲ့လိုမျိုးကတော့ကိုဗစ်ရှိသွားပြီဆိုတော့ခံစားကြရတယ်ကျွန်တော်မှတော့ဖြစ်ဘူးမဖြစ်ဘူးဆိုပေမဲ့ခုနကတော့ဒီဟာဒီ state တဲမှာဒီဟာငါ့မှာကိုဗစ်ကတော့ဖြစ်နေပြီဘာဆက်လုပ်ရမလဲပေါ့နော်အဲ့လိုအချိန်မှာအဲ့လိုခံစားကြတဲ့လူတွေတော့ရှိတာပေါ့အဲ့မှာ
ကျွန်တော်ခုနောက်ပိုင်းအခုတော့အများကြီးပဲနော်ကူးနေကြတာတွေအများကြီးတက်ဆုံးမသွားတဲ့လူတွေအများကြီးဆိုတော့ကျွန်တော်မေးကြည့်သလောက်ပြုကြည့်သလောက်ဆိုရင်လည်းပဲအခုဆိုရင်သူကလက္ခဏာတွေပေါ့ဥမာအနံ့ပြောက်မယ်ဟလာဖျားမယ်ချောင်းဆိုးမယ်ဆိုရင်လူတွေကမစစ်ကြတော့ဘူးရှိတယ်လို့တတ်မှတ်လိုက်ပြီးတော့အဲ့လိုရှိတဲ့လူတယောက်ကိုဗစ်ရှိထားတဲ့လူတယောက်နေရမယ်နီးလန်းနေနဲ့လိုက်နာပြီးတော့နေကြတယ်ဆိုပြီးတော့ကျွန်တော်အဲ့လိုမျိုးပြောကြတာတွေလည်းကျွန်တော်တွေ့ရတယ်နော်ဆိုတော့မင်းလာပြည
်ဟုတ်က
ဲ့ဟလာရှိပြီ
အဲ့လိုပဲ
ဟုတ်ကဲ့ရှိပြီပေါ့နော်
โอเค
คุณน่ารงก็ร
อ
ရှိပြီငါရှိပြီတိလိုက်ပြီဆိုတော့ဒီမှာငါဘာလုပ်မလဲဘာလုပ်မလဲဆိုအတွေးပြီပေါ့အဲ့ဒီကနေတစ်ဆက်ထဲမှာကိုယ်စိတ်ထဲမှာငါဒီကောင်းကိုငါနိုင်အောင်ချနိုင်ပါမလားငါကြော်နိုင်ပါမလားဆိုရဲစိုးရင်စီအာရုံစီမျိုးရောဖြစ်မိလား
ကျွန်မကတော့လေကူးတဲ့အခါမှာပေါ့နော်ယောဂါကအဲ့လောက်ကြီးထိမပြင်းမဲ့နဲ့ပေါ့နော်ကံကောင်းအဲ့ဆိုးရဲအကောင်းလို့ပြောရမှာပေါ့နော်အရန်ဆိုးဆိုးဝါးဝါမခံစားရတဲ့အခါကျတော့ကြုံနိုင်မယ်လို့ယူဆရဲပေါ့နော်ဟုတ်ကဲ့ရှင်ဟုတ်အဲ့လိုပုံစံမျိုးယူဆရဲဒါဟုတ်ကဲ့ဒါပေမဲ့တချို့ကျွန်မတငယ်ချင်းနေအတိမိတ်ဆွေတွေလည်းအဲ့လိုမျိုးဖြစ်ကြတာတွေရှိတယ်ပေါ့နော်အဲ့လိုမျိုးသူတို့အရန်ခံစားရတာတွေတချို့ကျမတို့အတိလူကြီးတွေဆုံးသွားတာတွေကြုံတွေ့ရတယ်ပေါ့နော်အဲ့ဒါမျိုးတွေအတွေးဝင်မိရင်တော့ကြောက်တယ်ပေါ့နော
်
ပြီးတော့ကျမကတိုက်ပိုက်ရှိတယ်ကျမကဒီတစ်ခေါက်ဖြစ်တဲ့အချိန်မှာနည်းနည်းစိုးရင်စရာဆိုလို့ရှိရင်ကျမတိုက်ပိုက်ရှိတော့တိုက်ပိုက်ကနှလုံးခုန်မူးမမှန်တက်တာပေါ့နော်ဒါတစ်ခါတည်းရမှာဖြစ်တတ်တယ
်
အခုကိုဗစ်ကကြတော့သူဖြစ်တဲ့အချိန်မှာ तू ကအဲ့ဒီတိုက်ပိုက်ကို तू ကတိုက်ပုံရတယ်တိုက်ပုံရတဲ့အခါကျတော့ကျမနှလုံးခုန်က80အောက်ဒီပါကြီးကျသွားတယ
်
တရာကျော်ခုန်တက်သွားတယ်အဲ့လိုအချိန်ဆိုရင်တော့ကျမတော်တော်လေးမောတယ်အဲ့အချိန်ဆိုတော့ကျမစိတ်ထဲမှာစိုးရင်စိတ်ဖြစ်တယ်ပေါ့နော်အဲ့အချိန်မှာအောက်ဆီဂျင်ဆက်ကလည်းကိုယ်စီမှာမရှိဘူးပေါ့နော်အဲ့ခါမျိုးမှာတော့စိုးရင်စိတ်ဝင်မိတာမျိုးတော့ရှိရဲ့ရှင်ဟုတ်ကဲ့ရှင်ဟုတ်
ကိုယ်စင်တော်ရောဖြတ်ခဲ့တဲ့ကာလတစ်လျှောက်မှာခုနလိုစိုးရင်စိတ်ပေါ့ငါကြော်နိုင်ပါမလားငါအနိုင်တိုက်နိုင်ပါမလားဆိုတဲ့ဇဝေဇဝါစိတ်အဲ့လိုမျိုးဖြစ်တဲ့အချိန်ကြုံခဲ့ရသေးလား
ကျွန်တော်ကနည်းနည်းလေးတော်တော်လေးပြင်းပြင်းထန်ထန်ခံခဲ့ရတယ်မှာပါအဲ့တော့ကျွန်တော်အဲ့ဒီယောဂရဝေဒနာတော်တော်လေးပြင်းပြင်းထန်ခံနေရတဲ့အချိန်မှာအဲ့လိုစိတ်ထဲမှာတော့နည်းနည်းတစ်ခါကျရင်စိုးရင်စိတ်တော့ဖြစ်တဲ့အချိန်တွေတော့ရှိတယ်ပေါ့စိုးရင်စိတ်တော့ကျွန်တော်က ဘာလို့ဆိုရင်လဲဆိုတော့ကိုယ့်ကိုယ်ကတော့အမှန်တော့တိတ်မဆိုးရင်ပြကျွန်တော်ဟိုအဖြစ်အဓိကကျွန်တော်ဆိုးရင်တာပါတော့ကျွန်တော်မျိုးသမီးဆိုလဲကျွန်တော်ဘေးနားမှာကျွန်တော်ထထညဘသူထထဆန်းရတယ်သူသူများလူနားမှာများတခုဖြစ်နေမလားဆိုလဲစိတ်မျိုးနဲ့အဲ့လိုမျိုးစိတ်မျိုးနဲ့ဆန်းနောက်တစ်ခုကကိုယ့်ကလေးတွေပေါ့တော့ငါတို့ငါတကယ်လို့တခုပြတ်သွားရင်ဒီကလေးတွေကဒိန်ကြံနေမှာဆိုလဲစိတ်ငါဘာမှဖြစ်လို့မရအောင်ဆိုလဲစိတ်အဲ့လိုစိတ်မျိုးနဲ့တော့ကျွန်တော်ချက်တန်းခဲ့ရအ
ချင်းကိုယ့်အတွက်တည်းမဟုတ်ဖ ೇನೆ ဟလားကိုမိသားစုနော်လို့ဇနီးခင်မွန်းရှိတယ်ဆိုလဲဇနီးခင်မွန်းနော်သားသမီးရှိတယ်ဆိုလဲသားသမီးအတူနေရှိတယ်ဆိုလဲအတူနေအားလုံးအတွက်ကိုစိုးရင်ရတာဆိုတော့ကိုခံစားရတာနဲ့ကိုနှစ်ထပ်ကွန်းဖြစ်တဲ့သဘောမျိုးကြုံကြရတယ်လို့ကျွန်တော်အဲ့လိုပဲပြောတာကိုနားထောင်ရင်းနဲ့
ဟုတ်တယ်ဟုတ်တ
ယ်ကျွန်တော်အဲ့လို
ကျွန်တော်တော့တော့သိမကြဘူးနော
်အေးဗျာနော်အဲ့ဒီဟာဟ
ုတ်တယ
်ဆိုတော့တိုက်တယ်ဗောဗျာအဲ့လူဟလာစဖြစ်တာနေပြီးတော့၄၅၆ရက်9ရက်ဒါကိုကဒီကောင်းအပြင်းထန်ကိုခန္ဓာကိုယ်တွေကနေပြီးတော့တိုက်ထုတ်နေရပြီချနေရပြီအဲ့လိုတိုက်ထုတ်နေနေချနေနေခုနလိုပေါ့ဆိုးလာတဲ့အချိန်မှာကိုယ်စီထဲမှာဆိုးရင်စိတ်ပေါ်တာမျိုးဖြစ်တယ်လို့ဟာမအေးလာပြီစိတ်ထဲမှာငါအားလျှော့လိုက်တော့မယ်ဆိုတဲ့လက်မြောက်လိုက်တော့မယ်ဆိုတဲ့အတွေ့မျိုးပေါ်သလားသို့မဟုတ်ငါမနိုင်မချင်းတိုက်မယ်ဟဲ့ဆိုတဲ့စိတ်မျိုးပေါ်သလား
မနိုင်မချင်းတိုက်မယ်ဟဲ့ဆိုတဲ့စိတ်မျိုးပဲပေါ်တယ်ပေါ့နော်ဘာလို့လဲဆိုတော့အာဒါအရှုံးမပေးချင်ဘူးကောလွယ်လွယ်နဲ့အဲဒါဘလို့မနိုင်မစစ်တိုက်မယ်ဒါပေမဲ့တစ်ခါတည်းကြောက်လို့ရှင်တော့လေအရင်စိတ်အားငြင်ရမျိုးတော့ရှိတာပေါ့နော်ကျမတို့အိမ်မှာဆိုလို့ရှိလို့ရှင်လဲဟိုအဖေနဲ့အမေကအခုချိန်ထိကျမအကူခံရရဲ့ဆိုတော့မသိဘူးပေါ့နော
်
ဘာလို့လဲဆိုအဖေတို့က90ကျော်ဆိုတော့လေအဖေတို့ကဖေဖေတို့ကနေပြည်တော်မှာနေတာဆိုတော့ဖေဖေတို့တိလို့ရှင်အရင်စိတ်ပူမှာလေစိတ်ပူမယ်ဆိုတဲ့အခါကျတော့အဲ့မျိုးဆိုမပြောဘူးသူတို့ဖုန်းဆက်တယ်ဆိုလို့ရှိရင်တော့မှကျမကလေဟိုကိုဟန်ဆောင်ပြီးတော့အဲ့လိုပြောရတာမျိုးတွေရှိခဲ့တာခါကြတော့လေဟုတ်အဲ့တော့အနိုင်တိုက်မှဖြစ်မယ်ဆိုတဲ့အတွေးမျိုးပဲစိတ်ထဲမှာတွေးထားပြီးတော့ပဲတိုက်ပါတယ်ဟုတ
်ကိုစင်တော်ကြတော့ထောင်ထဲမှာ3လနီးပါးနေအပြင်ရောက်တော့သိမကြဘူးကိုဗစ်ထိဆိုတော့ဟလာငရဲတစ်ခုကလွတ်လာပြီးတော့နောက်ငရဲတစ်ခုကျသလိုခင်ဗျားဖြစ်တယ်လို့တော့ကျွန်တော်ကခံစားရတယ်အဲ့
ဒီသဘောပါ
ဆိုတော့ခင်ဗျားရောကိုစင်တော်ရောအဲ့လိုမျိုးအာဒီကောင်းတော့ဘယ်လို့မှလက်မမြောက်ဘူးဆိုတာမျိုးနဲ့ရင်ဆိုင်ခဲ့သလားဒါမှမဟုတ်လက်လျှော့ပစ်လိုက်ခြင်းတဲ့အခြေမျိုးတွေကြုံရသေးလား
ဟုတ်လက်လျှော့ပစ်ခြင်းတဲ့စိတ်မျိုးတော့မဖြစ်ပါဘူးမဖြစ်ပါဘူးဆိုတာကျွန်တော်တို့ဟိုတွေ့မှလည်းတွေ့နေတာပဲချို့တက်90ကျော်တရားဝင်းညင်လာဖို့နဲ့ပြန်ကောင်းလာကြတယ်လေကျွန်တော်တို့ online မှာတွေ့နေကြတာပဲလေအဲ့တော့ကိုကဒီခန္ဓာကိုယ်နဲ့ဒီကျန်းမာရေးနဲ့ကတော့ကျွန်တော်တို့ကနောက်ဆုံးဟိုအစိုးဆုံးတော့မဖြစ်ဘူးလို့ကိုကိုမြန်ပြောလိုက်တာပြောလိုက်တာတော့ကျော်တော့ကျော်ပြနိုင်မှာပဲလေအဲ့အချိန်မှာမြန်လို့လိုလက်တော့လက်မြောက်ဖို့တော့စဉ်းစားတော
့စဉ်းစားဘူးကျွန်တော်ဖြတ်မိလိုက်မယ်ခုနမတ်အီလာပြေကတော့သူကယောဂအခန်းလေးကြီးရှိတာပေါ့နော်ခုနတိုင်ရိုက်တို့ပါလို့ကိုစင်တော့လုံးဝကျမ်းပါတယ်ဘာမှမရှိဘူ
းဟုတ်ကျွန်တော်ကဟိုခုနပြောသလိုထောင်ထဲမှာနည်းနည်းဝီးဖြစ်လာတာလွင်ကျွန်တော်တခြား
ဒီအချိန်မှာမရှိဘူးအာမရှိနော်အဲ့ဒီဝင်ဖြစ်လာတဲ့အချိန်နဲ့ပဲဒီကောင်ကတိုးဝင်လာတဲ့သဘောလေးခြောက်နဲ့
ပုံမျိုးက
တိုးဝင်လာတဲ့သဘောလေးဖြစ်တာ
အဲ့ဒီဘုံကဟုတ်ကဲ့
ဆိုတော့မိလာပြေဒီကာအဲ့ဒီကာလာတစ်လျှောက်မှာအခက်ခဲဆုံးရင်ဆိုင်ခဲ့ရတာရှိတယ်ဆိုရင်ဘာများဖြစ်မလဲ
အခက်ခဲဆုံးရင်ဆိုင်ရတာရှိမယ်ဆိုလို့ရှိရင်အိမ်မှာကျမရဲ့ကျမအမျိုးသားရဲ့ကောက်မလေးရဲ့၃ယောက်ရှိရဲ့၃ယောက်စလုံးကဖြားကြရဲ့ရှင့်၃ယောက်စလုံးကဖြားကြတော့ကျမကကိုကြောင့်လဲသူများကိုမကူးကျင်တော့မကူးကျင်တဲ့အခါကျတော့ကျမတို့ကဘယ်လိုလုပ်ရမလဲဆိုအစားတော့ပေါ့နော်တအိမ်လုံးကလူကုန်ဖြစ်တဲ့အချိန်မှာစားတော့တဲ့ဟာအရန်ဒုက္ခရောက်တယ
်
အဲ့ဒီဟာမှာတော့ကျမကိုတော်တော်လေး challenge ဖြစ်တယ်ပြီးတော့ဆေးဝယ်ဖို့ကိစ္စပေါ့နော်ဆေးဝယ်ဖို့ကျမညီမကိုနှမ်းပြီးအကူအညီတောင်းရတယ်ပေါ့နော်ကျမညီမလေးကိုလှမ်းအကူအညီတောင်းတယ်သူတို့လည်းအဲ့ဒီဆေးဝယ်တယ်ဝယ်ပြီးတော့ကျမတို့ channel ရှေ့မှာသူတို့ဆေးချိတ်ပေးသွားခဲ့တယ်။နောက်ပြီးတော့ကျမရဲ့ကာဆင်အမတစ်ယောက်ကလည်းအဲ့လိုပဲအစားအသောက်တွေကိုညီမလေးပါစားခြင်းလဲဆိုမေးတယ်။မေးပြီးတော့အဲ့လိုပဲခြံရှိမှလာပြီးတော့အဲ့လိုမျိုးချိတ်ပေးသွားတယ်ပေါ့နော်။အဲ့လိုပုံစံမျိုးတွေပေါ့ဆေးကြတော့လည်းအခုကဝယ်ရတာအရန်ခတ်တယ်ပြီးတော့ဆေးစင်းနှုံးနေရလဲအစမတန်နေတက်ကုန်မယ
်။
ပြီးတော့လိုချင်တဲ့အဟာတွေလည်းဆရာဝန်လှမ်းပေးလိုက်ပြတဲ့အချိန်မှာအဲ့လိုမျိုးဆရာဝန်တွေပြောတဲ့ဆေးကလည်းလိုချင်တဲ့ဟာတွေမရအောင်ပေါ့နော
်။
အဲ့ဒီဟာမျိုးတွေကတော့ကျမတို့အတွက်အဲ့ဒါတွေကအခက်ခဲတွေပေါ့စိတ်ခေါမှုတွေပေါ့ဟုတ်ကဲ့ရှင
်ကိုစင်တော်ရောမအေးလာပြီလို့အတွေ့အကြုံမဲလားတခြားဘလူများထူးခြားတဲ့အတွေ့အကြုံမတူတဲ့အတွေ့အကြုံပေါ့ခဲဆုံးရင်ဆိုင်ခဲ့ရတာကဘာများရှိလဲ
ကျွန်တော်တော့လည်းအဲ့လိုပဲအဲ့ဒီပေါ့ကျွန်တော်ကလူများနဲ့လို့ဖြားရတော့အိမ်မှာအဲ့လိုမျိုးတယောက်နှစ်ယောက်ကအပြန်လည်းဘူးမှမပြုစုနိုင်ကြဘူး ဒီမှာတယောက်ကတယောက်ဟိုလိုတယောက်ကတကူးဖြစ်နေတာကိုမြင်နေတယ်ဒါပေမဲ့ကိုလည်းဘာမှထမလို့ပြီးနေတယ်အဲ့လိုအနေဒါမျိုးတွေအဲ့လိုမျိုးတွေကတော့ကျွန်တော်တို့ဟိုဟာဒီတော်တော်လေးကိုကတ်ခဲတဲ့အနေဒါပေါ့အဲ့ဒီဒီချိန်မှာကိုလည်းတစ်ခါကျနေကိုကိုယ်တိုင်လည်းအဲ့လိုသဲတဲ့အောက်ဆီဂျင်ရှူကျင်တဲ့အချိန်မျိုးရှိဒါပေမဲ့သူ့မျိုးသမီးကြည့်လိုက်တော့မျိုးသမီးကိုယ်တိုင်လည်းလို့အဲ့လိုအဲ့ရတဲ့မှာလေသူအိပ်ပျော်နေချိန်မျိုးပေါ့ဟိုဘက်ကမနေ့ရုံးကန်ထပြီးတော့အဲ့အောက်ဆီဂျင်ဆက်ရှိကိုသွားပြီးအဲ့ဒါကိုရအောင်ကိုနှာခေါင်းမှာတက်ပြီးရှူအဲ့ပုံစံမျိုးနဲ့ကျွန်တော်တို့ချက်တန်းခဲ့တဲ့အချိန်တွေပေါ့ကျွန်တော်တော့စားတော့တာတော့တိတ်ဘီသားစုတွေအဲ့ဆူမျိုးတွေကလာပို့ပေးကြတိတ်ခက်ခဲမရှိဘူးနောက်လည်းကိုလင်မြန်းနေအောင်လုံးဖြစ်နေတဲ့အချိန်မှာတယောက်တော့ပြန်မကြည့်နိုင်ဘူးအပြင်ကလူလည်းမခေါ်နိုင်ဘူးအဲ့လိုနေတာမျိုးပေါ့ဒါတော့တော်တော်ခက်ခဲတယ်
ဒီဗျာနော်တခြားလူဝင်လာရင်လည်းလူဝင်လာတဲ့လူကကူးမယ်ကိုယ်အိမ်ထဲရှိတဲ့လူကြတော့လည်းပဲတောင်းမင်းမြောင်းမင်းမကယ်နိုင်နော်ပြောကိုကလည်းရဲ့ရဲ့သူလည်းလှုပ်လှုပ်ဆိုတဲ့အချိန်တွေမျိုးနဲ့ဆိုတော့တော်တော်ကိုခဲခဲခဲဖြတ်တန်းကြရမှာပဲကျွန်တော်ခံစားလို့ရပါတယ်ဆိုတော့အခုရောမေလာပြီအခုရောအားလုံးမိုင်လာပြီအစောပိုင်းတော့တော့ပြောတယ်ဘာမှမရှိတော့ဘူးအားလုံးကောင်းပြီလုံးဝလူကောင်းလို့ကြက်မာတယ်လူပြောတယ်ဟုတ်ကဲ့ဟုတ်ဟု
တ်ကဲ့ဟုတ်ကဲ့
နောက်ဆက်တယ်ဘာမှဟုတ်ကဲ့
နောက်
ဆက်တယ်ဘာမှခံစားနေမရှိတော့
ဘူးအဲ့လိုတော့မဟုတ်ဘူးရှင် तू ကလေဟိုနောက်ဆက်တွဲတော့မခံစားရပါဘူးသူရဲ့ side effect အနေနဲ့ပေါ့နော်ကျွန်မဒီပျောက်သွားပြီဆိုရင်မှဒီရပိုင်းနေမှာနှလုံးခုန်တိတ်မမှန်ကျင်သေးပေါ့နော
်
ဒါပေမဲ့ကျွန်မအဲ့ဒါကိုဆရာဝန်နဲ့ဒီ thyroid ဆရာဝန်နဲ့နောက်ဆက်တိုက်ပေါ့နော်ပြဖို့လိုအပ်တာတွေဆက်ပြဖို့ရှိမယ်ပြီးတော့ check up လုပ်ဖို့လိုအပ်တာတွေဆက်ပြီးတော့ check up လုပ်ရမယ်ပေါ့နော်ပြီးတော့ကျွန်မဇောနိုင်ပတ်သက်လို့ तू ကလေးဘက်နာလည်းရှိတော့အဟောက်လည်းတိုက်ထားရတယ်ထင်တယ်ကျွန်မရဲ့အစ်စ်အမြင့်တွေကအဲ့လိုမျိုးဟိုအရန်ကြီးယောဂဖြစ်တဲ့အချိန်တုန်းကလို့အရန်ကြီးနာမျိုးမဖြစ်တော့ပြင်မဲ့ဟိုပုံမှန်အတိုင်းဆိုရင်မဲ့တစ်ချက်တစ်ချက်အဲ့လိုနာကျင်တဲ့အချိန်မျိုးရောရှိတယ်ရှင်ဟုတ
်ဆိုတော့ထပ်ပြီးတော့တတိထားနေရစေပဲပေါ့နော်နောက်ဆက
်ဟုတ်ကဲ့ရှင်ဟုတ်ဟုတ်နောက်ဆက်တွဲဟုတ်ကဲ့ရှင်ဟုတ
်ကိုစင်တော်ရောပြီးတော့အခုလက်ရှိဗာများခန်းစားနေရပြီလေတွေ့တူ
ကျွန်တော်ကတော့လောဆယ်ပါခုနကျွန်တော်အဆုတ်ပေါ့အဲ့အဆုတ်ကကိုကိုဟိုရင်ကဒီယောဂမဖြစ်ခင်ကလို့အဆုတ်မျိုးမဟုတ်ဘူးလို့ခံစားရတဲ့ဟာမျို
း
ပဲချက်ပဲကျွန်တော်ကတော့သိကျွန်တော်ကယောဂခံလည်းသိရှိတာမဟုတ်တော့အဲ့ဒီကြီးမားတော့မရှိဘူးကအဲ့လိုအဆုတ်ကလေးပြင်းပြင်းထန်ထန်ရှူလိုက်လို့ရှိရင်အထက်ကအောင့်လို့လို့အထက်မှာဟိုကတော့တစ်ခုကျက်ကျက်ပြီးတော့ပိတ်နေတယ်လို့အဲ့လိုခံစားချက်မျိုးရှိတယ်ရှိတယ်ဆိုမဲ့အဲ့ဒါကလည်းဟိုခုနကပြောဟိုမခံနိုင်လောက်အောင်ဖြစ်တာတော့မဟုတ်ဘူးအဲ့လိုအဲ့ဒီဟာကအဲ့တောက်လျှောက်ကျွန်တော်ဒီကောင်းမီးရဲ့တောက်လျှောက်အဲ့ဒီအားမရတော့အဆုတ်ကိုအဆုတ်မှပဲတခြားလူတွေကအဆုတ်တလားထည့်ထားတယ်ဘာလို့ခံစိတ်တယ်ဘာလို့ခံတာအ
ေးခင်ဗျားပြောတဲ့စကားကိုပဲကျွန်တော်တခြားလူတွေပြောတာလည်းကျွန်တော်တွေ့ဘူးတယ်တိလားဟိုဥစားမှာအများပြင်းတော့ social media ပေါ်မှာတင်ကြတာလေအဆုတ်ပြန်ကောင်းသွားတဲ့လူတွေအဆုတ်အဲ့လိုထိထားတယ်ဆိုတဲ့ဟာလို့ခင်ဗျားပြောတဲ့စကားသိကောင်းတယ်ကိုအဆုတ်မှပဲ ਨੇ သူများကလာထည့်ထားတဲ့အဆုတ်လို့ခံစားရတယ်ဆိုတော့ကျွန်တော်အေးဗျသိကောင်းတယ်အားဆိုတော့ကျွန်တော်တို့စောပိုင်းပြောသလိုပေါ့နော်ခုလက်ရှိမှာကိုဗစ်တတိယလှိုင်းကအပြင်းထန်ကိုကြုံနေရတယ်နေစဉ်ကူးတဲ့လူကြီးတွေလည်းမနေဘူးဟလာတရားဝင်ထုတ်ပြန်တာအရာတစ်ခုကိုပိုတယ်လို့အများစုကပြောကြတာပေါ့နော်အသက်ဆုံးသွားတဲ့လူကြီးတွေဆိုရင်လည်းတရားဝင်ထုတ်ပြန်နေတာတစ်ခုအများကြီးဖြစ်နေတယ်လို့ကျွန်တော်တို့ဒီတရင်မှာတွေ့နေရတော့တချို့ရဲ့ကိစ္စတွေပါလေဆိုရင်လည်းပဲနော်ဆိုတော့အခုကမဟိလာပြေရောကိုစင်တော်ရောကဒီတောင်ကိုကြော်ခဲ့ကြပြီနော်ဒီကိုဗစ်ကိုအနိုင်တိုက်နိုင်ခဲ့ကြပြီအခုလက်ရှိကိုဗစ်ကိုရင်ဆိုင်နေကြစေလူတွေဟလာကိုဗစ်နဲ့ရုန်းကန်နေတယ်ကိုဗစ်နဲ့အပြိုင်ချနေတယ်ဗောဗျာသူနိုင်ကိုနိုင်အပြိုင်ကျဲနေရတယ်ရင်ဆိုင်နေရတယ်ရှင်ပြန်နေရတယ်အနိုင်တိုက်ဖို့ကြိုးစားနေရတဲ့လူတွေကိုမိုင်းလာပြီအကောင်းဆုံးဘယ်လိုအကြံဉာဏ်များပေးခြင်းလဲ
ရန်ကြီးပေါ့နော်သူဖြစ်ပြီဆိုပြီးတော့အရန်ကြီးစိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကိုမဖြစ်စေခြင်းပေါ့နော်စိုးရိမ်စိတ်ကြောက်ရွံ့စိတ်တွေကကျမတို့အမှားတွေကိုလုံနိုင်တယ်ကျမတို့ရဲ့စိတ်ဓာတ်ခွန်အားတွေကျသွားလို့ရှိရင်ကျမတို့ကိုယ်ခံအားလည်းကျသွားနိုင်တယ်ကျမကယောဂတိတ်မပြင်းထန်ဘူးဆိုတာတောင်မှကျမရဲ့အဲ့ကူးဆက်ခံပြီးတော့ယောဂပြင်းထန်နေတယ်ဆိုတော့အချိန်ဒီမှာကျမတော်တော်လေး weak ဖြစ်သွားတယ်ပေါ့နော်လူကတော်တော်လေးအားပြတ်သွားတယ်လို့ဖြစ်တဲ့အချိန်စိတ်ဓာတ်ကလည်းကျခဲ့မယ်တခြားဟိုယောဂကလည်းပြင်းထန်ခဲ့မယ်ဆိုလို့ရှိရင်ဒါကသူခံစားရတဲ့သူကတော်တော်ဆိုးနိုင်တယ်အဲ့အတွက်ကြောင့်မကြောက်ပါနဲ့ဥမာပတ်ဝန်းကျင်ကအများကြီးပြောလိမ့်မယ်စေးနီးတွေလည်းပြောလိမ့်မယ်ဘာတွေလည်းပြောလိမ့်မယ်ပေါ့နော်အဲ့ဒါတွေကိုလည်းအများကြီးနားမယောင်မယ်နဲ့ကိုယ့်ဟာကိုယ်ဥမာကိုယ့်အတိမိတ်ဆွေတွေမှာဆရာဝန်ရှိရင်ဆရာဝန်နဲ့တိုင်ပင်မှာတိုင်ပင်ပြီးလို့ရှိလို့ရှိရင် အဲ့ဒီအတိုင်းပဲရအောင်ကိုကကိုကြော်ဖြတ်ပါအကြောက်စိတ်ဆိုတာချက်ဆိုင်ကိုကိုကိုကိုရဲဘယ်ဘာသာပဲကိုကိုကိုကိုကိုကိုကိုရဲဘာသာတရားကိုစိတ်ထဲမှာမှတ်ထားပြီးငါကြော်နိုင်ရမယ်ဆိုရဲစိတ်ကိုငွေလို့ရှိလို့ရှိရင်တော့ကျမတို့အဲ့ဒါကိုကြော်ဖြတ်နိုင်မှာပါကျမတို့အတွက်ချင်းတယ်ကျမချင်းတယ်၄ရက်လောက်ကနေပြီးတော့သူက17ရက်ကြာလောက်မှာယောဂါကတော်တော်ပြင်းထန်တယ
်
အဲ့ဒီနောက်ပိုင်းမှာကျမတို့ရှင်းဆိုင်ပြီးတော့ကြော်လွားနိုင်ပြီဆိုလို့ရှိရင်တော့ကောင်းသွားပြီပေါ့နော်ဆိုတော့အဲ့ဒီကာလာလေးမှာပြင်းထန်ရင်လည်းကျမတို့အားမလျှော့ပဲနဲ့သူများပြောသမျှကိုလည်းနားမြောင်မယ်နဲ့လှုပ်တင်လှုပ်ထိုက်တဲ့ဟာကိုပဲလှုပ်ပါလို့ပဲပြောချင်ပါတယ်ရှင
်ဟုတ်ကောင်းတဲ့ကြံလို့ကျွန်တော်တို့ထင်တာပဲကျွန်တော်ဖြတ်မိတင်တာကအခုကိုစင်တော်မိုင်လာပြီ။အဲ့ချနေတဲ့တိုက်နေတဲ့အချိန်မှာ Facebook ကြည့်ကြလား။မိုင်လာပြီ
။ဟုတ်ဟုတ်အရင်ကြီးတော့မကြည့်ဖြစ်ဘူးရှင်။ဒါပေမဲ့အနည်းချင်းတော့ကြည့်ဖြစ်ပါရဲ့ရှင်။ဟုတ်ကဲ့
။ကိုစင်တော်ရောကြည့်ပြလား
။ကျွန်တော်ကတော့ပြင်းပြင်းထန်ထန်ဖြစ်နေအချိန်မှာတော့နားထားတယ်ဗျ။ဒါပေမဲ့ခုနကလိုနည်းနည်းလေးပြန်တက်တာလာပြီ။အဲ့လိုလူအထူးတော်ပြန်ဖြစ်လာခြင်းတော့ပြန်ကြည့်ပြ။
ခုနမိုင်လာပြီပြောတဲ့အချိန်မှာပါတယ်။ဘေးကလည်းအများကြီးပြောကြမယ်အကြံပေးကြမယ်။ဟလာအားလုံးကိုကိုညံနဲ့ချင်းချင်းဆိုတော့ဥစား Facebook ကလည်းတရင်နေရာလည်းအားကြီးတက်တာ哦ဗျာတော်တော်ကြာဗာဖြစ်ပြန်ပြီနာဖြစ်ပြန်ပြီဆိုတော့အဲ့ဒါလေးကျွန်တော်တော့သတိရလို့ကောင်းနေမှာဆိုတော့ကိုစင်တော်ရောကိုကအနိုင်တိုက်နိုင်ခဲ့ပြီးတဲ့နောက်မှာအခုအကျိတ်အနေရှင်ပြိုင်နေကြတဲ့အနိုင်ယူကိုစ조사နေကြတဲ့လူကိုဘယ်လိုအကျင့်နဲ့များပေးခြင်းလဲကိုစင်တော
်အဓိကကတော့ဗျာခုလိုချိန်ကဒါဟိုစိတ်သက်ကလည်းရေးကြည့်တယ်ဗောနော်ဒီချိန်ကအကုန်လုံးကဒီဒီယောဂတခုကဟိုကံစိတ်ဥရဟာရဗောကျွန်တော်တို့ဒီမှာဒီဘုရားဘောပါပါလာယူဆရဆိုရင်ကျွန်တော်ဒီဥစ္စာကိုဖြတ်တန်းဖို့ဆိုရင်ကျွန်တော်တို့ကဒီကံလဲကိုယ့်ဘက်မှာပါဖို့လိုတယ်နောက်ပြီးတော့စိတ်ကလည်းခိုင်ခိုင်မှာရှိဖို့လိုတယ်နောက်ပြီးတော့ဥနဲ့အဟာရဆိုနှစ်လုံးအစားအသောက်ကိုပုံမှန်စားပြီးတော့ဒီမှန်မှန်ကန်ကန်နဲ့ဒီဖြတ်တန်းနိုင်မှာဆိုရင်တော့ကျွန်တော်တို့ကဒီယောဂကိုဟိုခက်ခက်ခက်ခက်ပေါ့ပြန်လွယ်လွယ်ကူကူနဲ့တရားတစ်ခုခုပေါ့နော်အဲ့လိုဟာမျိုးနဲ့ကျွန်တော်ဖြတ်တန်းဖြတ်တော့ဖြတ်တန်းနိုင်ပါအဓိကကျွန်တော်တို့ကအဓိကအခုချိန်မှာဒီရရှိရမှာကျွန်တော်တို့ကကိုကိုအားကိုးတဲ့စိတ်မျိုးကျွန်တော်တို့ရှိတယ်နဲ့ဒီကိစ္စကိုချိန်ပါလေ။ဘာလို့ဒီလိုအချိန်မှာတခြားလူကလည်းလာပြီးကိုကိုကသူတို့ယောဂကုခံတယ်။ဟု
တ်တယ်။ဒါပေ
မဲ့အဲ့ချိန်မှာငါတို့ပဲရှိတယ်ဆိုတဲ့စိတ်မျိုးနဲ့ဒီကကြံ့ကြံ့ခံပြီးကျွန်တော်တို့ဖြတ်တန်းနိုင်လို့ဒီပါလာ။အဲခုနကတော့ Facebook ကိုခုနကတော့ Facebook ကနေပြီးတော့ကျွန်တော်တို့တရင်နေမြင်ရတဲ့အခါမှာကျွန်တော်တို့အခုနောက်ပိုင်းတော်တော်များများဘသူတွေတေဝါပြန်ပြီးတော့နောက်ဘသူတွေဟိုမှာဘယ်ချင်းတွေကဘသူစုနေတယ်ဆိုတဲ့ဟာမျိုးတွေကအားကြောင့်ကျွန်တော်တို့ကို depression ဝင်လာစေတယ်ပဲအချို့ပါကြာအဲ့တော့ Facebook တုံးတဲ့ခါကျရင်လည်းတုံးတော့တုံးပါတော့ data information ရတော့တုံးတယ်ဒါပေမဲ့ဒီတောက်လျှောက်ကိုပြန်ကျမ်းပါတဲ့အချိန်မှာတော့ဒီခါကျရင် Facebook နားနေရင်လည်းနားပါတော့ခါကျရင်လည်းအဲ့ယောဂအရင်အချိန်နေဆိုးတဲ့အချိန်မှာအဲ့လိုဟာမျိုးပေါ့အဓိကတော့စိတ်ကိုခိုင်ခိုင်မာထားပြီးတော့ကျွန်တော်တို့ကဂျီယာကိုကျွန်တော်တို့ကိုယ်တိုင်ဖြတ်သန်းမှရမယ်ဆိုတဲ့စိတ်မျိုးထားမှာနောက်ပြီးတော့ခုနအဟာရကိုပြည့်အောင်စားရမယ်နောက်ပြီးတော့ဒီသူ့ကိုယ့်ရဲ့ကံလေးရလဲလိုက်မယ်ဆိုတော့ဒီဟာကိုကောင်းကောင်းဖြတ်သန်းနိုင
်ဟုတ်ကဲ့ဗျာယောဂံနေကြတဲ့လူတွေအနိုင်တိုက်နေကြတဲ့လူတွေအခုမဟိလာပြပြောတဲ့ကိုစင်တော်ပြောတဲ့အကြံဉာဏ်ကြီးကြားမယ်ဆိုရင်အသုံးတက်မယ်လို့အကျိုးရှိမယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျာတွေ့ကြုံမျှဝေပြတာအိလာပြေဝင်ကိုစင်တော်နိုင်နှစ်ယောက်စလုံးကိုယေရှုတင်ပါれကြမ်းကြမ်းမာမာဆက်ရှိပြီးတော့ကိုကြီးမှန်းချက်ဆန္ဒပြည့်မြောက်ကြပါစေခင်ဗျာ
ကဲပါရှင်ယေရှုမြတ်ရဲ့တင်ပါれရှင်အားလုံးလည်းကြမ်းမာကြပါစေလို့ဆုတောင်းပေးပါရရှင
်ကိုကြော်ကြော်သိန်းစီစဉ်တင်ဆက်ခဲ့တဲ့အင်္ဂါညစကားဝိုင်းကိုနားဆင်ကြရတာဖြစ်ပါれရှင်အင်္ဂါညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲသောရရှင်နေအနေနဲ့ဒီအစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်း message ကနေတစ်ဆင့်ဆက်သွယ်နိုင်ပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့အင်္ဂါညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးပါရှင
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်နိုင်ငံတကာလေဆိပ်ကနေတန်တမန်တွေနဲ့အရဲသားတွေအတွက်ကစားရေးရင်တွေဒီကနေ့ပြန်ထွက်နေပါပြီ။မနေ့ကလေရင်ပြည်လမ်းတွေကိုထောင်ထဲချီတဲ့အာဖဂန်နိုင်ငံသားအများအပြားဝင်ရောက်ပြီးအမေရိကန်စစ်လေယာဉ်မှတပ်ဖို့ကြိုးစားခဲ့တာကြောင့်ဝေယုံသုံးကားအခြေအနေတွေရင်ဆိုင်ခဲ့ရပြီးတဲ့နောက်နိုင်ငံတကာကကယ်ဆယ်ရေးလုပ်ငန်းတွေဒီကနေ့ဆက်လုပ်နေကြတာပါ။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကိုတာလီဘန်တွေထိန်းချုပ်ခဲ့ပြီးတဲ့နောက်အမေရိကန်သတင်းအေဂျင်စီတွေနဲ့အစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေမှလုလုခဲ့ကြတဲ့ထောင်ထဲချီတဲ့အာဖဂန်ပြည်သူတွေကိုအမေရိကန်ပြည်ဝင်ကအထူးဗီဇာနဲ့ရောဒုက္ခသည်အစီအစဉ်နဲ့ပါခေါ်ယူတာတွေတိုးမြင့်လှုပ်ဆောင်နေတယ်လို့ကဘူးနိုင်ငံကလေးစိတ်ကနေအမေရိကန်ရဲ့တန်တမာရေးလုပ်ငန်းတွေကိုဆက်ပြီးတော့လုပ်နေတယ်လို့အမေရိကန်အစိုးရကပြောပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကပိတ်အစည်းအဝေးတစ်ခုဒီကနေ့လုပ်ဖို့ရှိပါတယ်။အမေရိကန်နိုင်ငံအရှေ့ပိုင်းဒေသစံတော်ချိန်မနေ့ဆယ်နာရီမှာလုပ်မယ့်လူမျိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံအခြေအနေဆိုင်ရာဆွေးနွေးဖို့ရှိတယ်ဆိုတော့လူမျိုးရေးကောင်စီအစည်းအဝေးကိုထုတ်ပြန်တဲ့ကုလသမဂ္ဂအင်တာနက်ဆာမျက်နှာမှာတွေ့ရပါတယ်။ဘယ်လိုအခြေအနေဘာအကြောင်းအရာတွေကိုဆွေးနွေးမယ်၊ဘယ်သူတွေကတင်ပြဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရပါဘူး။
မြန်မာနိုင်ငံမှာဆက်အနာဒီမီ6လကျော်ကြာပြီဖြစ်ပေမဲ့အာဏာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနေရာဒေသတို့မှာဒီကနေ့ထိဆက်ရှိနေပြီးစစ်ကောင်စီကလည်းဖမ်းဆီးနှိမ်နင်းတာတွေဆက်ရှိနေသေးပါပဲ။မန္တလေးမှာမန္တလေးတပ်စုကျောင်းသားမတမကကကျောင်းသူတူနဲ့ကျောင်းသားတူဖမ်းဆီးခံရတဲ့အကြောင်းသတင်းတွေထွက်နေပြီးတော့ဒါနဲ့ပတ်သက်ပြီး VOA ကတီးခြားအတိမပြုနိုင်သေးပါဘူးခင်ဗျာ
။အင်္ဂါညရဲ့သတင်းချင်းညုတ်ကိုကိုကျော်ကျော်သိန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ PJ နဲ့ခနောလီယက်စ်တီနိုတို့ဖြစ်ပါတယ်ရှင်ဒီနေ့ညအတွက်အစီအစဉ်မှုကတော့ကျမစုမွန်ဖြစ်ပါတယ်ကျမတို့ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတလှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးပဲတင်ရှိပါတယ်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေကြပါစေရှင်